Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်ရရှိမြခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်က2018ခုနှစ် February 16ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 3240 48တို့ကနေဖမ်းယူသားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်ဆက်မိုးပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဖလော်ရီဒါကတရံကြောင်းကိုတရံနဲ့ဝင်ပြမှုနဲ့ဆွဆွဲခံထားရသူလူငယ်ကိုအာမခံမပေးဘဲစစ်ဖမ်းထားဖို့တရားသူကြီးကဆုံးဖြတ်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံရေးမြန်မာနိုင်ငံအနေနဲ့အဆင်သင့်ဖြစ်နေပြီလို့မြန်မာပြည်ထရေးဝန်ကြီးကပြောကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာရေးပါတယ်ဒေါက်အောင်ဆန်းစုကြည်ဟာယူသားပြီးဆုံးဖြတ်ချက်ပြသသူဖြစ်တယ်လို့ရခိုင်ရေးအကြံပေးအဖွဲ့ခေါင်းဆောင်ထိုင်းဒူးဝန်ကြီးချုပ်ဟောင်းဆရာကက်ဆက်ပြီးတော့ထိုင်းကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
โอเคครับผมครับอันนี้โลตะเรนนี่จัญญาปีน้าสินญามาตะเรนหลอดนี้เดิมมาส่วนเนาะมาเลเซียมาอลุโลกันดูฤด้วยมาเลเซียอซวยอ่ะยาอีทุบไปท่าได้อีกัดดิมณีก็ตะตั้นกုံซงตั้วปีในนอกบาริผิดลานายมาตะเลย
โคเยนามเนี่ยโหแบล็คลิสต์เต็มมาชื่อนี่ล่ะบ่เนาะแบล็คลิสต์ชื่อได้ตัว2ปัดตัวตุ่นနိုင်ငံทั่วมาเลยสุดแล้ว
ကျဟိုမျိုးကစခန်းတာဝန်ခံဖြစ်တဲ့ကိုတီဟမမုံမနောက်ပိုင်းသတင်းလှော်တွေကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားရပါမယ်။အဲ့ဒါအပြင်အမေရိကန်လွှတ်တော်ဂျက်ကာလာရွေးကောက်ပွဲအခြေအနေအကြောင်းမြောက်ကိုရီးယားမှာနျူကလ িয়ার လုံးဝကင်းစင်သွားအောင်အစွမ်းကုန်ဖိအားပေးဖို့အတွက်အမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေသဘောတူညီခဲ့ကြတယ်ဆိုတဲ့သတင်းလှော်မြောက်ကိုရီးယားပေါ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ချင်းကပ်ပုံကွဲလွဲလာနေပြီလားဆရှိတဲ့သတင်းလှော်တွေကိုနားဆင်ကြားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ဖလော်ရီဒါပြည်နယ်ကတည်တံကြောင်းကြောင်းကိုတနက်ဝင်ပြစ်တယ်လို့ဆွဆွဲခံထားရသူအသက်16နှစ်အရွယ်လူငယ်ကိုဂျာလာဘရီနီကကနဒါတရားရုံးတင်ပြီးအာမခံမပေးဘဲဆက်ချုံနှောင်ထားဖို့အမိန့်ချလိုက်ပါတယ်။ဂျိုတင်ဂျန်စီပြည်လူသားမှုဆိုင်ရာဆွဲချက်18ခုနဲ့ဆွဆွဲခံထားရတဲ့နီကိုလတ်စ်ခရုစ်ကိုလက်တွေကိုခါမှသံကျူးနဲ့ချီထားပြီးလေမော်ယောင်ထောင်ဝှက်ဆုံနဲ့ဖလော်ရီဒါပြည်နယ်ကတရားရုံးတစ်ခုမှာတွေ့ခဲ့ကြပါတယ်။နောက်ထပ်တရားရုံးစစ်ဆေးမှုတွေကိုစောင့်ဆိုင်းနေချိန်တွင်ခရစ်ကိုဆက်ပြီးဖမ်းဆီးထားဖို့အစိုးရရှေ့နေတွေကလျှောက်ထားတာကိုသူ့ရဲ့ရှေ့နေတွေကငင်းကြက်ထုတ်လျှောက်ထားတာမရှိခဲ့ပါဘူး။တိတ်ကိုပြင်းထန်တဲ့ရာဇဝတ်မှုတို့ကျူးလွန်မှုနဲ့မင်းပေါ်ဆွဆွဲထားတယ်လို့တရားသူကြီးခင်ထရီဆာမိုလီကာကခရစ်ကိုပြောပါတယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းပါကလန်မြို့ကမာဂျူရီစတုန်းမန်ဒေါဂလပ်စ်အထက်တန်းကျောင်းကိုခရစ်ကဗိုလ်ထူးနဲ့နေ့လယ်ပိုင်းမှာခြေမုံကြီးရိုင်ဖယ်တရက်နဲ့ဝင်ပစ်ခဲ့တယ်ဆိုပြီးအာဏာပိုင်တွေကဆွဆွဲထားတာပါ။ခရုစာတန်းဝေကာမြတ်တပုံးဆိုပြီးကျောင်းပြင်မှာစပစ်ပြီးတဲ့နောက်ကျောင်းဝင်းထဲမှာပါဆက်ပစ်ပြီးထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောပြီးထွက်ပြေးဖို့ကြိုးစားချိန်မှာရဲကမိတာပါသူကအဲ့ဒီကျောင်းမှာတက်နေရင်းနဲ့မှကျောင်းစည်းကမ်းဖောက်ပြက်မှုနဲ့ပြီးခဲ့တဲ့နေ့ကကျောင်းထုတ်ခံခဲ့ရသူပါအဲ့ဒီဖြစ်ရမှာစုစုပေါင်းလူ18ယောက်သေဆုံးပြီး15ဦးထက်မနည်းဒဏ်ရာရခဲ့ပြီးတော့ဒဏ်ရာသူတို့ချို့ဟာစိုးရိမ်ရပါတယ်အမေရိကန်စာတင်နဲ့အစဖြစ်တဲ့ပထမ45ရက်အတွင်းမှာပဲကျောင်းတွေမှာတနက်နေ့ဝင်ပစ်ခံရတာဟာဒီဖြစ်ရတဲ့ဆိုရင်18ကြိမ်ရှိသွားပါပြီ
အမေရိကန်နိုင်ငံကအကြောင်းတွေမှာစိတ်ချမ်းသာရင်းနဲ့ပတ်သက်တဲ့ခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အဓိကဦးစားပေးလှုပ်ဆောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပေးလိုက်ပေးမယ်။ဖလော်ရီဒါကျောင်းမှာလူအများပြားသေဆုံးခဲ့ရတဲ့တနက်နဲ့ပစ်ခတ်မှုနောက်ဆုံးဖြစ်ရတဲ့တနက်ကင်ဆာမှုကိုထိန်းချုပ်ဖို့အတွက်တစုံတရာမပြောခဲ့တာနဲ့ပတ်သက်ပြီးတနက်ကင်ဆာမှုထိန်းချုပ်ရေးအတွက်ကြိုးစားနေသူတွေစိတ်ပျက်နေကြပါလိမ့်။ဖလော်ရီဒါပြည်နယ်ဘရော့ဝုဒ်ကောင်တီကအထက်တန်းကျောင်းမှာအသက်16နှစ်အရွယ်ကျောင်းသားဟောင်းတဦးရဲ့အားဖြင့်ရိုက်ဖက်တနက်နဲ့ပြစ်ခတ်မှုကနေလူပေါင်း18ဦးအနည်းဆုံးသေဆုံးခဲ့ရပြီးနောက်တည့်ရက်မှာပဲသမ္မတထရမ့်ကဝမ်းနည်းကြေကွဲစွာနဲ့အမေရိကန်ပြည်သူတွေကိုအခုလိုပြောကြားခဲ့တာပါသူဟာသေဆုံးတန်ရာရသူတွေရဲ့မိသားစုဝင်တွေနဲ့ဒေသအရာရှိတွေကိုတွေ့ဆုံဖို့အတွက်အခင်းဖြစ်ပွားခဲ့ရာပါကလန်မြို့ကိုမကြာခင်တွားရောက်မှာဖြစ်ကြောင်းနဲ့ညင်ညာခဲ့ပါတယ်။နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းနဲ့မှာအမေရိကန်ကလင်းငယ်တွေကိုတိုက်ရိုက်ရင်ညွှန်းပြီးသူတို့တကယ်လို့အကူအညီလိုအပ်နေတယ်ဆိုရင်ဆရာတွေမိသားစုဝင်တွေဒေသရေးအရာရှိတွေဒါမှမဟုတ်ဘာသာရေးခေါင်းဆောင်တွေစီကိုတွားရောက်အကူအညီတောင်းဖို့အတွက်ပြောကြားခဲ့ပါတယ်။လူသားအချင်းချင်းအတိတ်ပဲရှိရှိနဲ့နဲ့ဆိုင်ဆိုင်ဆက်သွယ်ပြီးအတန်းပေါ်တိုင်ငယ်ချင်းအဖြစ်ကနေအင်းကြီးချင်းမိတ်ဆွေအပေါင်းအသင်းတွေဖြစ်လာနိုင်စေမဲ့ဘဝတိတ်ခါဆောင်ထင်းတဲ့ယဉ်ကျေးမှုအပြောင်းလဲရအောင်အမေရိကန်နိုင်ငံသားတွေလက်တွဲပြီးဆောင်ရွက်ဖို့လဲသမ္မတထရမ့်ကပန်ကြားလိုက်ပါတယ
်အမေရိကန်လူမှုကြီးကြရေးဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအမေရိကန်ထက်လွတ်တော်မှာဂျာဇာဘီနီကမဲခွဲဆုံးဖြတ်တာတွေဇက်တိုက်လို့လုပ်ကြပါတယ်အရွယ်မရောက်ခင်အမေရိကန်ကိုတရားမဝင်ရောက်လာကြသူတွေကိစ္စဖြစ်ရှင်းရင်းနဲ့နေဆက်လူညုံရေးအားကောင်းအောင်လုပ်ဖို့အစုပြုချက်တရက်ပေါ်သမ္မတအင်ဂျီရိုနဲ့ပါတီညားစလုံးကလွတ်တော်အမှတ်တွေပါတဲ့အစုတစုကြားအပြန်အလှန်ထိုးနှက်ပြောဆိုတာတွေဖြစ်ခဲ့ပြီးတဲ့နောက်အခုလိုမဲခွဲဆုံးဖြတ်တာတွေလုပ်လာကြတာပါ လွှတ်တော်ကဆုံးဖြတ်ချက်တွေကိုသမရကလက်မှတ်ထိုးပြီးအတည်ပြုဖို့ပို့တဲ့အဆင့်တွေရောက်လာရင်တော့သမရကနေဗီဒီယိုအနာသုံးပြီးပယ်ချမယ်ဆိုတာအင်ဖြူတော်ကအရေးအမှန်ပြောထားပါတယ်။ပါတီနီယာစလုံးကသဘောတူအဆိုပြုထားတဲ့လူမှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာဥပဒေကြမ်းဟာအင်ဖြူတော်ကိုရောက်တာနဲ့လမ်းဆုံးသွားပြီဆိုတာသိရှင်းပြီးသားမဟုတ်သေးရင်တရားဝင်ပြောလိုက်ပါတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတော်တွေကိုနောက်ခံသတင်းအချက်အလက်တွေရှင်းလင်းပြောဆိုတဲ့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ဒီဥပဒေကြမ်းဟာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေအလုံးချင်းနဲ့ဝင်လာစေမယ်အမေရိကန်မိသားစုတွေဘေးကင်းရေးနဲ့လူကြုံရေးကိုအန်ဒရယ်ရှိစေမယ်၊နေဆက်လူကြုံရေးအပျော်ပြီးလူမှုကြီးကြပ်ရေးဆိုင်ရာလက်ရှိဥပဒေတွေအားနည်းစေမယ်လို့သမရရင်ပြူတော်ကအစောပိုင်းထုတ်ပြန်ကြတဲ့ခုမှာပြောထားပါဗျ
။အမေရိကန်ပြည်ထောင်စုကအသစ်ထုတ်ပြန်လိုက်တဲ့အစင်ခံစားရဲမှာတောင်အာရှဒေသရင်းအမေရိကန်ရဲ့အကျိုးစီးပွားတွေကိုဆက်လက်ချိန်ချောက်မှုရှိနေတဲ့စီးရင်တဲ့မှာပါကစ္စတန်ရဲ့လက်နက်တွေကိုထည့်သွင်းထားတာဟာအလွန်ဆိုးရတယ်လို့ပါကစ္စတန်ကဝေဖန်လိုက်ပါတယ်။ကမ္ဘာတဝန်းချိန်ချောက်မှုတွေနဲ့ပတ်သက်ပြီးဖော်ပြရမှာပါကစ္စတန်ကတာတိုပြစ်မဟာဗျူဟာလက်နက်တွေပင်လယ်ရင်းကနေပစ်လွတ်တဲ့ cruise ဒုံးကျည်တွေနဲ့တာဝဲပြစ်ပက်ထင်းတက်ဒုံးကျည်တွေအပါအဝင်နျူကလ িয়ার လက်နက်ပုံစံအသစ်တွေဆက်ပြီးထုတ်လုပ်နေတယ်လို့ဖော်ပြထားတာပါ။ဒီနျူကလ িয়ার လက်နက်အသစ်တွေကိုထုတ်လုပ်မှုကနေဒေသရင်းလုံခြုံရေးနဲ့အခြေအနေတင်းမာမှုတွေဖြစ်လာနိုင်တယ်လို့ American လွှတ်တော်ကော်မတီကနေပြန်လည်သုံးသပ်ဖို့အတွက်ပေးပို့တဲ့အစီရင်ခံစာထဲမှာဖော်ပြထားတာပါဒီခင်အစီရင်ခံစာပါအချက်လက်တွေဟာအမေရိကန်ရဲ့ပါကစ္စတန်နိုင်ငံအတွက်အနှုတ်လက္ခဏာဆောင်ရဲ့ဥတီမှုလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဖက်ဆယ်ကဝေဖန်လိုက်ပါတယ်တကယ်ချင်းချမှုရှိနေတာကပါကစ္စတန်ကပြောနေတဲ့အိန္ဒိယရဲ့တနေ့တခြားများပြားလာနေတဲ့နျူကလ িয়ার လက်နက်ဖြစ်ကြောင်းနဲ့သူ့ရဲ့အစ္စလာမဘတ်မှာပြုလုပ်တဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ
Viewy American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်ပါခင်ဗျာ။
ဒီဝေကနေတောက်ကြောင်ဒီမတဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့မြန်မာနိုင်ငံအနေနဲ့အစဉ်အသင့်ဖြစ်နေပြီးတဖြည်းဖြည်းချင်းပြန်လည်ခံသွားမယ်လို့မြန်မာပြည်ရဲ့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကဘင်္ဂလားဒေ့ရှ်သမ္မတကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒုတိယဗိုလ်ချုပ်ကြီးကျော်စွေဟာ3ရက်ကြာခီးစဉ်နဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်သမ္မတ MD Abdul Hamid နဲ့ကြာတာရီနီကဒါကာမြို့တော်မှာတွေ့ဆုံတယ်လို့သမ္မတရဲ့ပြောခွင့်ရ Joyna Abidin ကသတင်းမီဒီယာတွေကိုပြောပါတယ်။ဒုက္ခသည်တွေကိုပြန်လည်ခံရေးလုပ်ငန်းစဉ်စတင်ဖို့မြန်မာနိုင်ငံအနေနဲ့အစဉ်အသင့်ဖြစ်နေပြီးနိုင်ငံအကြားပြီးခဲ့တဲ့လသဘောတူညီချက်နဲ့အညီစခန်းတစ်ခုကိုလည်းတည်ဆောက်ထားပြီးပြီလို့ဒုဗိုလ်ချုပ်ကြီးကျော်စွေကပြောကြောင်းပြောခွင့်ရ Joyna ကပြောပါတယ်။ဒါ့အပြင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလည်းမြန်မာအစိုးရအနေနဲ့တဖြည်းဖြည်းချင်းအကောင့်ထည့်ဖို့သွားမယ်လို့မြန်မာပြည်ထောင်စုဝန်ကြီးကပြောကြောင်းဘင်္ဂလားဒေ့ရှ်သမ္မတရဲ့ပြောခွင့်ရကပြန်ပြောပါတယ်။
ယူတာပြည်ဆုံးဖြတ်ချက်ပြတ်တဲ့ဒေါန်ဆန်းစုကြည်မှာလုပ်ပိုင်권နဲ့ပတ်သက်ပြီးအကန့်အသတ်တွေရှိနေပါတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထည့်ဖို့ရေးကော်မတီရဲ့အကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းဆူရာကီယက်ဆတိရထိုင်းကပြောကြားလိုက်ပါတယ်။တမတော်ရေးရာတွေမှာဒေါန်ဆန်းစုကြည်အနေနဲ့ထိန်းချုပ်ခွင့်မရှိသလိုဒေသရင်းဖြစ်ပွားတဲ့ပဋိပက္ခတွေတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလုပ်ပိုင်권မရှိတဲ့အတွက်ဘာအမိန့်မှပေးလို့မရဘူးလို့လည်းပြောပါတယ်။ရခိုင်ပြည်နယ်ပြည်ထောင်စုကိုဖြည့်ရှင်းဖို့အတွက်ဒေါန်ဆန်းစုကြည်ဟာအစိုးရအရာရှိတွေတက်မတော်ရဲတပ်ဖွဲ့လူမျိုးစုအုပ်စုတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်ခြင်းနေတယ်လို့လည်းပြောပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးဖြစ်ရဇလန်းတွေအတွက်နိုင်ငံတကာအသိုင်းအဝိုင်းနဲ့မြန်မာအစိုးရတို့ကြားကွာဟမှုဟာတိတ်ကိုကြီးမားနေတာမို့သူတို့အဖွဲ့ကဒီကွာဟမှုတွေကျင်းမြောင်းတော့အောင်လုပ်ပေးဖို့ရှိတယ်လို့လည်းပြောပါတယ်။ဒါပြင်ရခိုင်ပြည်နယ်ကထိခိုက်တဲ့နေရာတွေမှာမီဒီယာတွေတောရောက်ခွင့်ဟာတိတ်ကိုအရေးပါတာမို့ဒါဒီလိုတော့ရခွင့်ရအောင်အကြံပေးနေတယ်လို့လည်းမစ္စတာဆတိရတိုင်းကပြောပါတယ်။ဒါအပြင်ကုလသမဂ္ဂအေဂျင်စီတွေအနေနဲ့ကို့အစီအစဉ်နဲ့ကိုမလုပ်ဖဲနဲ့နီးကပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ကြောင်းလည်းပြောကြားခဲ့တာပါ။အ
ာဖဂန်နစ္စတန်နိုင်ငံမှာဖြစ်တဲ့လက်နက်ကင်ပြည်ပခါကြောင့်အသေးဆုံးဒါမှမဟုတ်ဒဏ်ရာရတဲ့ရသားကြီးတွေဟာပြီးခဲ့တဲ့နှစ်က900ခန့်နှုန်းကျဆင်းသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့လည်းစစ်ဖြစ်နေတဲ့အဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာမယ်လို့ခန့်မှန်းထားတာနဲ့အမျှဒီနှစ်မှာတော့ရသားတွေထိခိုက်သေးဆုံးတာတိုးလာနိုင်တယ်လို့သတိပေးထားပါတယ်။2019ခုနှစ်တွင်တိုက်ပွဲတွေကြောင့်တေဆုံးတဲ့အရသာကြီးတွေ3438ယောက်အပါအဝင်စုစုပေါင်းအရသာကြီးတွေ1453ယောက်ထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂထောက်ကူပြုလုပ်ငန်းဖွဲ့ UNAMA ကစာသားပြည်နေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစဉ်ခံစာထဲမှာဖော်ပြထားပါတယ်။
နိုင်ငံတကာအထောက်အကူပေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ MSF နေစည်းမချဆေးပညာရှင်များအဖွဲ့ကသူတို့ဝန်ထမ်းတွေကြား2019ခုနှစ်အတွင်းဖြစ်ပွားခဲ့တဲ့လိင်မှုဆိုင်ရာစော်ကားကျူးလွန်မှု24မှုအတွက်အရေးယူခဲ့ပြီးဝန်ထမ်း19ယောက်ကိုအလုပ်ဖြုတ်ပစ်ခဲ့တယ်လို့ပြောကြားလိုက်ပါတယ်။ဝန်ထမ်းပေါင်း4000ကျော်ရှိတဲ့ဆွစ်ဇာလန်ချင်းဆိုင်နေစည်းမချဆောင်များအဖွဲ့လိုလူသိများတဲ့ဒီအဖွဲ့ဟာမနစ်ကတိုင်ကြားချက်တမမို့ဝန်ထမ်းတွေစီကသတိပေးချက်146ခုကိုရရှိခဲ့တယ်လို့ဗတ်ဘူးနဲ့ကြေညာချက်မှာထုတ်ပြန်ပြောဆိုပါတယ်။အခုလိုအချက်လက်ထုတ်ပြန်ဖို့ဆုံးဖြတ်တာအဖွဲ့ပွင့်လင်းမြင်သာမှုပိုရှိလာစေဖို့ဖြစ်ကြောင်း MSF အဖွဲ့ညွှန်ကြားမှုချုပ်ကပြောပါတယ်2010ဟေတီငလျင်အတွက်အကူအညီပေးခဲ့တဲ့ဗြိတိရှ်အခြေစိုက် Oxfam အဖွဲ့ကဝန်ထမ်းတွေငွေပေးပြီးတော့ပျော်ပါမှုရှိကြောင်းဆွဆွဲချက်တွေထွက်လာပြီးနောက်ပိုင်းအခုလို MSF ကကြေညာတာပါငလျင်တန်ခံရသူတွေကူညီတဲ့နေရာမှာပေါ်လာတဲ့အရှုပ်တော်ပုံမှာ Oxfam အဖွဲ့ရဲ့ဝန်ထမ်းပါဝင်ပတ်သက်နေတာအတွက်စိတ်ပျက်ကြောင်းပြောပြီးဒီအဖွဲ့ရဲ့တန်တမန်ဖိကန်နဲ့တောင်အာဖရိကဘုံတော်ကြီး Desmond Tutu ဟာ February 15ရက်နေ့မှာပဲနှုတ်ထွက်ခဲ့ပါတယ်
Direct from Washington, the voice of America, VOA.
နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းတဲ့ဒေါက်ကင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။နိုင်ငံတကာသတင်းတွေနဲ့အစကြပါတယ်။2018ခုနှစ်ဒီနှစ်တွင်အမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲကျင်းပမှာဖြစ်ပြီးတော့အောက်လွှတ်တော်အမတ်435နေရာနဲ့အထက်လွှတ်တော်အမတ်တရာတွေကနေ34နေရာကိုပြန်လည်ပြီးတော့ရွေးချယ်မှာဖြစ်ပါတယ်။လွှတ်တော်ဂျာကာလာရွေးကောက်ပွဲတွေမှာလက်ရှိသမ္မတရဲ့ပါတီကအမြဲရှုံးနေတဲ့အစဉ်လာရှိပါတယ်။ဒီသမိုင်းအစဉ်လာကိုပြောင်းလဲနိုင်အောင်သမ္မတထရန့်က Republican Party ဝင်တွေသူ့ကိုထောက်ခံသူတွေကို2016ရွေးကောက်ပွဲတုန်းကသူ့အနိုင်ရသူတို့ကလိုလှုပ်ဖို့အတွက်စော်ဩနေပါတယ်။ VOE သတင်းတောက်ဂျင်မလုံးရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာနိုဝင်ဘာကျင်းပမယ့်လွတ်တော်ဂျာကာလာရွေးကောက်ပွဲတွေရဲ့အခြေအနေကိုကြိုကြည့်ပြီးသူ့ကိုထောက်ခံတဲ့သူတွေထက်ထက်တန်တန်တက်တက်ကြောကြောမရှိပါဘူးတမဒါထွန်းကစိုးရိမ်နေပါတယ
် They sort of take it for granted they sit back and then they get clobbered
နိုင်မှာပဲဆိုပြီး AACC Republican တွေလုံနေကြတယ်လို့ကျွန်တော်မြင်ပါတယ်ပြိုင်ဘက်တွေကအသေးအံလုံနေတဲ့အချိန်နောက်မှာ AACC ထိုင်းနေကြီးကျယ်ရှုံးပါလိမ့်မယ်ကျွန်တော်တို့လုံခဲ့တာတွေအောင်မြင်တာတွေကြောင့်ဒီမိုကရက်တွေကခုလိုအင်းနဲ့အားနဲ့မဲထွက်ပေးကြမှာပါ2018မှာလဲကျွန်တော်တို့ဘက်ကအခြေအနေကောင်းနိုင်တယ်လို့တော့ကျွန်တော်ခံစားမိပါတယ်သမိုင်းအစဉ်လာကတော့ကိုယ့်ဘက်မှာမရှိဘူးပေါ့လေ
သမိုင်းမှာတော့လွတ်တော်ဂျာကာလာယူကောက်ပွဲဒီမှာသမ္မတရဲ့ပါတီကပဲအမြဲရှုံးနေခဲ့တဲ့အစဉ်လာရှိပါတယ်ဒီနှစ်မှာလဲဒီလိုပဲဖြစ်လိမ့်မယ်ဆိုပြီးသတ်ဝေသူတည်နာအဖွဲ့ကဂျမ်ကက်စ်လာကသုံးသပ်ပါတယ
် But you know you have a very unpopular presidentAnd if Democrats take a broad path, they should.
ခင်ဗျားတို့မှာကစိတ်ကိုလူကြိုက်နေတဲ့သမ္မတရှိနေတော့ Democrat တွေဘက်ကကြဲကြဲပြန့်ပြန့်လမ်းကြောင်းချပြိုင်လာမယ်ဆိုရင်နေရာတွေအများကြီးကိုအနိုင်ရထိုက်ပါတယ်
။သမ္မတထွန်းကတော့စီးပွားရေးကောင်းလာတဲ့အခြေအနေတွေနဲ့ခွန်စည်းချက်မှုပြောင်းလဲတဲ့ဥပဒေတွေပြဋ္ဌာန်းခဲ့တာကြောင့်သူ့အပေါ်လူထုထောက်ခံမှုယွံနေတာကနေပြန်ဥမော့လာမယ်လို့မျှော်လင့်နေပါတယ်။အထက်လွှတ်တော်မှ Republican ခေါင်းဆောင် Mitch McConnell ကအခုလိုပြောပါတယ်
My view of this if we can't sell this to the American people we ought to go into another line of work.
ကျွန်တော်အမြင်ကတော့ဒီအကြောင်းအရာတွေနဲ့ American ပြည်သူတွေလက်ခံယုံကြည်အောင်မလုပ်နိုင်ဘူးဆိုရင်တခြားကိစ္စတွေနဲ့ထောက်ခံလောင်းလောက်ရပါလိမ့်မယ်
။ပြီးခဲ့တဲ့နှစ်က Alabama နဲ့ Virginia ပြည်နယ်ရွေးကောက်ပွဲတွေမှာ Democrat တွေဘက်ကနိုင်ရလိုက်တဲ့အတွက်အားတက်နေကြပါလေ။ Trump ပေါ်လူကြိုက်နေတာကိုအဓိကအကြောင်းအရာဖြစ် Democrat ဘက်ကရှေ့တန်းတင်ခဲ့တာပါ။ Democrat Party ကတက်ကြွလှုပ်ရှားသူတယောက်လည်းဖြစ်ပြီး Trump ကိုသမ္မတရာထူးကဖယ်ရှားရေးလှုပ်ရှားမှုတွေကြော်ညာတွေမှာငွေကြေးထည့်ဝင်ထားတဲ့ဘီလန်နာတတိယ Tom Steyer ကအခုလိုပြောပါတယ်
My fight is in removing Donald Trump from office and from power
ကျွန်တော်ကတော့ Donald Trump ကိုသမ္မတရာထူးကဖယ်ရှားပြီး2018ရွေးကောက်ပွဲမှာလွှတ်တော်ကိုပြန်ပြီးထိန်းချုပ်နိုင်ဖို့ဆက်တိုက်နေတာပ
ါဘာဖြစ်ဖြစ် Republican တွေဘက်ကလည်းစီးပွားရေးအခြေအနေအကောင်းလာတဲ့အတွက်တစ်ချိန်ချိန်မှာ Donald Trump အပေါ်မှာလူထုထောက်ခံမှုပြန်တက်လာမယ်လို့မျှော်လင့်နေအကြောင်းပြောနေကြတာပါဒါပေမဲ့ Brookings Institute က John Hardock တို့လိုသမ္မတကိုဝေဖန်သူတွေကတော့ဒီနေ့ကျင်းပမယ့်ဂျာကာလာယူကော့ပွဲတွေဟာသမ္မတ Trump ပေါ်လူထုဆန္ဒခံယူပွဲအဖြစ်ရှုမြင်နေကြောင်းပြောနေကြပါတယ
် The president will be the defining factor in the 2018 election. There are many out there who are
2018ယူကော့ပွဲတွေကိုအဓိကပြဋ္ဌာန်းမဲ့ဆုံးဖြတ်တဲ့အခရာကသမ္မတ Trump ပါ တချို့ကဒီမိုကရက်တွေမှာကျေပြန့်တဲ့ကောင်းမွန်ရှင်းလင်းတဲ့အစီအစဉ်တွေမရှိဘူး ဒါကြောင့်မို့နိုင်မှာမဟုတ်ဘူးဆိုပြီးညှင်းချက်ထုတ်နေပါတယ်တကယ်တော့ဒီမိုကရက်ဘက်ကဒါရီလိုလဲမလိုပါဘူး
။လွှတ်တော်နေရာစလုံးမှာအများစုဖြစ်လာဖို့ဆိုရင်ဒီမိုကရက်ပါတီအနေနဲ့အောက်လွှတ်တော်မှာ24နေရာထပ်ပြီးအနိုင်ရဖို့လိုပြီးအထက်လွှတ်တော်မှာတော့2နေရာထပ်ပြီးအနိုင်ရဖို့လိုကြောင်းပါခင်ဗျာ
။ကိုတင်းထိုင်ဦးပြောပြသွားတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့အိုလံပစ် တယ်မွေလက်ခံကျင်းပတာကိုတန်တမာရေးအခွင့်အလမ်းအသုံးပြုပြီးတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးလမ်းဖွင့်လိုက်ကဒီဆက်ဆံရေးကောင်းစေဖို့အတွက်လူခွင့်ရေးချိုးဖောက်မှုတွေကိုဘေးဖယ်ထားမှစိုးရိမ်မှုတွေရှိနေပါတယ်။ဒါပေမဲ့တောင်ကိုရီးယားရဲ့မဟာမိတ်အမေရိကန်အစိုးရဘက်ကတော့ကင်ဂျုံအွန်းအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပိုးပြီးတော့လေးထားတာမို့မြောက်ကိုရီးယားနျူကလ িয়ার ရေးနောက်ဆုံးစီးရေးအထိပြားပေးမှုတွေတိုးမြင့်လာမလားလို့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။မြောက်ကိုရီးယားရေးတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ချင်းကပ်ပုံတွေစပြီးတော့ကွဲလာနေပြီလားဒီကြောင့် VOA သတင်းတောက် Brian Patton နဲ့ Kim Hyun Jin တို့သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါဒီဘက်တောင်ကိုရီးယားလွှတ်တော်ထဲမှာအတိုက်အခံပါတီအမတ်တချို့ကတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနေနဲ့ဆောင်းရသည့်အိုလံပစ်ပွဲရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un မှအပါအဝင်အစ်မင်းကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံရမှာလူခွင့်ရေးကိစ္စထည့်မပြောခဲ့ဘူးလို့ဝေဖန်လိုက်ပါတယ်တောင်ကိုရီးယားမျိုးသားလွှတ်တော်လူခွင့်ရေးဖိုရမ်ကအမတ်ဟုံအေးဖြူက
ဘူကန်주민도우리헌법상대한민
တောင်ကိုရီးယားဖွဲ့စည်းရေးချုပ်ဥပဒေအရဆိုရင်မြောက်ကိုရီးယားနိုင်ငံသားတွေဟာလေကိုရီးယားနိုင်ငံသားတွေအတူတူပဲလေဒီတော့ကျွန်တော်တို့ဒီနိုင်ငံသားတွေရဲ့လူခွင့်ရေးစိုးစိုးဝါးဝါချိုးဖောက်ခံနေရတာတွေအတွေ့အလေးထားကြောင်းပြပြီးတော့သူတို့ကိုစားပူပြောပေးတယ်မှာလေဒါပေမဲ့အစိုးရကဒီလိုမပြောပေးတော့ဖွဲ့စည်းရေးချုပ်ကပေးထားတဲ့တာဝန်ကိုကျစ်ပေးရရောက်တာပေါ့နော
်တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးကိစ္စပေါ်နိုင်ငံတကာခုံရုံးတင်ဖို့ပြောနေချိန်မှာတောင်ကိုရီးယားသမ္မတမွန်းကတော့မြောက်ကိုရီးယားနျူကလ িয়ার ပြဿနာမှာထိတဲ့ရင်ဆိုင်ဖို့မဖြစ်ရေးအတွက်ဒီလူခွင့်ရေးကိစ္စကိုကြောင်ထိုးထားခဲ့တယ်လို့ဒီတိုက်ခံအမတ်တွေကဝေဖန်လိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရကိုဒီအိုလံပစ်ပွဲလာရင်တောင်ကိုရီးယားအစိုးရနဲ့တွေ့ဖို့လမ်းဖွင့်ပေးခဲ့တဲ့နောက်ပိုင်း2019နှစ်ကုန်ပိုင်းကစပြီးမြောက်ကိုရီးယားအနေနဲ့အရင်နှစ်နှစ်တုန်းကမစ်ဆိုင်းထုံးစမ်းသပ်မှုအကြိမ်25ကြိမ်လုပ်ခဲ့တယ်လို့အခုအချိန်ထိထပ်မလုပ်တော့ဘဲရန်စမှုတွေကိုခဏရပ်ပေးခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့အနေနဲ့တောင်ကိုရီးယားသမ္မတနဲ့တွေ့ဆုံရမှာနှစ်ဖက်ထိပ်သီးခေါင်းဆောင်တွေတွေ့ဆုံနိုင်ဖို့မြောက်ကိုရီးယားကိုလာလည်ပါလို့ထူးထူးခြားခြားပြန်ဖိတ်လိုက်တာကြောင့်မြောက်ကိုရီးယားဘက်ကလည်းသိပ်မဆိုးပါဘူးလို့နိုင်ငံကပုံရိပ်ပြန်ကောင်းတယ်လို့ဖြစ်ခဲ့ပါတယ်။အခုလိုရန်ဘက်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားရွှေလန်းငွေလန်းပြန်ပေါက်လာတယ်လို့ဖြစ်လာတဲ့ပေါ်ကြိုဆိုပေမဲ့အခြေခံလူခွင့်ရေးတွေကိုလည်းဒီဆက်ဆံရေးမဟာဗျူဟာမှာထည့်သွင်းဖို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကစင်ပေါ်ဆန်ကတောင်းဆိုလိုက်ပါတယ
် While you know it's good that
ခုလိုတွေးဆွန်ဆွေးနွေးပွဲတွေဖြစ်လာတာကကောင်းပါတယ်တစ်ဖက်နဲ့တစ်ဖက်စပြောလာနိုင်တာပေါ့နော်ဒါပေမဲ့ဒီဆွေးနွေးပွဲတွေထဲမှာလူခွင့်ရေးကိစ္စတွေကိုလည်းအပိုင်းတစ်ခုအဖြစ်ထည့်သွင်းသင့်ပါတယ
်ဒီပေါ်တောင်ကိုရီးယားအစိုးရရဲ့တောင်မြောက်ကိုရီးယားပြည်လဲပေါင်းစည်းဝင်ကြီးဌာနပြောခွင့်ရဘိတ်တေဟွန်းကဒီလူခွင့်ရေးပြဿနာကဦးစားပေးတစ်ခုဖြစ်တယ်လို့ခုလိုပြောပေမဲ့ဘလို့အသေးစိတ်လှုပ်ဆောင်မယ်ဆိုတာကိုတော့ထည့်မပြောခဲ့ပါဘူ
း။ခန်အင်ကွန်မန်ဂျေဝါခရယနေဆန်ဆိုရီက
မြောက်ကိုရီးယားလူခွင့်ရေးကိစ္စကိုလည်းအမျိုးသားရေးဆိုင်ရာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ကျွန်တော်တို့ကင်တွဲနေပါတယ်။မြောက်ကိုရီးယားမှာလူခွင့်ရေးတိုးတက်မှုရှိလာအောင်ကျွန်တော်တို့ဆက်ကြိုးပမ်းသွားမှာပါ
။ဒါအပြင်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးမြင့်လို့တဲ့တောင်ကိုရီးယားဆိုရရှာရှိတချို့ကလည်းမြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုပထမဦးစားပေးရှင်းပြီးပုံမှန်သတ္တမန်ဆက်ဆံရေးပြန်ဖြစ်လာခြင်းကြားမှာသာလူခွင့်ရေးကိစ္စကိုဆက်ပြောသင့်တယ်လို့ထုတ်ပြောနေချိန်မှာအမေရိကန်ဘက်ကတော့ဒီအိုလံပစ်ပွဲသွားခဲ့တဲ့ဒုသမ္မတမိုက်ပန်းစ်နဲ့အတူမြောက်ကိုရီးယားထောင်ထဲမှာသတိမေ့မျောနေခဲ့ပြီးတေဂါနီးမှအမေရိကန်ပြန်ဖို့ခံခဲ့ရတဲ့အမေရိကန်ကျောင်းသားရဲ့ဖခင်ကိုအတူခေါ်သွားခဲ့ပြီးမြောက်ကိုရီးယားဖိနှိပ်မှုအောက်ကနေထွက်ပြေးလာခဲ့သူတွေကိုလည်းသွားတွေ့ကလူခွင့်ရေးကိစ္စတွေကိုမိမောင်းထုတ်ပြခဲ့ပါတယ်။အဲဒီတော့ခုလိုလှုပ်ဆောင်နေတာတွေကအမေရိကန်အနေနဲ့နောက်ဆုံးမှစေအရဖိအားပေးမှုတွေလုပ်နိုင်ရေးမှာအသုံးပြုဖို့ဖြစ်နိုင်ပါလားလို့ဆိုရင်မှုတွေပေါ်လာနေချိန်မှာစီဂျွန်အဖွဲ့ကမြောက်ကိုရီးယားကျွမ်းကျင်သူဒေးဗစ်စထော့က
ကျွန်တော်ထင်ပါတယ်ဒါကင်ဂျုံအန်းနဲ့အတူဆိုရပေါ်စီးပွားရေးအရာနဲ့စိတ်တပိုင်းဆိုင်ရာအရာဖိအားတွေအတန်းနိုင်ဆုံးတိုးပေးဖို့နောက်ထပ်ကြိုးပမ်းမှုတစ်ခုပဲဖြစ်ပါတယ
်။ဒါပေမဲ့ကျွမ်းကျင်သူ Strauss ကဆက်ပြီးအခုလိုတောင်ကိုရီးယားဘက်ကမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးပိုဦးစားပေးလာချိန်မှာအမေရိကန်အနေနဲ့ဖိအားပေးမှုတွေဆက်လုပ်နေတာကြောင့်တောင်ကိုရီးယားရဲ့ဒီကြိုးပမ်းမှုကိုထိခိုက်စေနိုင်တယ်လို့သုံးသပ်လိုက်ပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားမှာနျူကလ িয়ার လုံးဝကင်းစင်သွားအောင်နဲ့ဘရော့မှာနျူကလ িয়ার မပိုင်ဆိုင်တော့အောင်ဆက်လက်ပြီးတော့ဖိအားပေးဖို့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ဘော်ရူးနဲ့နှောင်းပိုင်းတယ်လီဖုန်းနဲ့ဆက်သွယ်စကားပြောစင်မှာသဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားပေါ်အဆောင်ကိုဆက်ပြီးတော့ဖိအားပေးသွားဖို့ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲမြောက်ကိုရီးယားနဲ့စကားပြောကောင်းပြောမယ်လို့အမေရိကန်ကပြောထားပါတယ်။အမေရိကန်ရဲ့ချင်းကပ်မှုပုံစံပေါ်မြောက်ကိုရီးယားဘက်ကဘယ်လိုသဘောထားနိုင်ပါသလဲ။ VOA သတင်းတောက် Victor Bitte ရဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားနဲ့အတိတ်ပဲရှိတဲ့ဆွေးနွေးမှုမဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တယ်လီဖုန်းနဲ့စကားပြောစဉ်ပြောကြားခဲ့ကြပြီးနျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့မြောက်ကိုရီးယားအမခံလာတဲ့အထိဖိအားဆက်ပေးသွားဖို့ကတိပြုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတောင်ကိုရီးယားနိုင်ငံကိုသွားခဲ့တဲ့အမေရိကန်သမ္မတမိုက်ပန်စ်ကလည်းမြောက်ကိုရီးယားအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေလုပ်သွားမယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့အမေရိကန်ကစကားပြောကောင်းပြောမယ်လို့ဒုသမ္မတပန့်စ်ကဆိုပြီးစကားပြောမယ်ဆိုတာဟာဆွေးနွေးညှိနှိုင်းဖို့မဟုတ်ဘဲတစ်ဖက်နဲ့တစ်ဖက်နားလည်အောင်လုပ်ဖို့ဖြစ်တယ်လို့ပြောကြားခဲ့ပါတယ်။တောင်ကိုရီးယားမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲကိုအခြေခံပြီးတောင်နှင်းမြောက်ကိုရီးယားကြားဆက်ဆံရေးတိုးတက်လာပုံရနေချိန်မှာအမေရိကန်ကလည်းမြောက်ကိုရီးယားနဲ့စကားပြောဖို့အရေးအမွဲပြောလာတာနဲ့ပတ်သက်လို့ Center for Naval Analysis နိုင်ငံတကာရေးရအဖွဲ့က Director Ken Goss ကအခုလိုသုံးသပ်ပါတယ
် By appearing to be obstinate and not being willing to talk to North Korea I think is obviously not playing well in the region with other countries and
မြောက်ကိုရီးယားနဲ့ဆွေးနွေးဖို့မလိုလားဘူးလို့အမေရိကန်ကပြသနေတာဟာမဟာမိတ်တွေနဲ့ဒေသရင်းနိုင်ငံတွေအကြမ်းမှာသိပ်အမြင်မကောင်းနှားပါဘူးဒါကြောင့်အမေရိကန်ဘက်ကပြောင်းလဲပြင်လဲရှိရဲဆိုတာပြသချင်ပုံရပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားနဲ့သူတို့လူသစ်ရှင်များပြောထားတဲ့ကိစ္စအတိုင်းပဲဆွေးနွေးမယ်ဆိုရင်တော့အမေရိကန်ရဲ့စူမစကားကိုနားထောင်ဖို့အတွက်ကတော့မြောက်ကိုရီးယားကလက်ခံလိုက်မှာမဟုတ်ပါဘူး
ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးလိုလာတဲ့တောင်ကိုရီးယားသမ္မတလက်ထက်မှာမြောက်ကိုရီးယားဘက်ကတောင်ကိုရီးယားအပေါ်ရင်းနှီးတဲ့ဆက်ဆံရေးပြသလာတာဟာတိတ်ကိုပါနှက်တဲ့ခြေလှမ်းဖြစ်တယ်လို့လည်းကန်ဂော့စ်ကမြင်ပါတယ်
။ The Charm Offensive is designed to both drive a wedge between the United States and South Korea which is any time North Korea engages the South that's kind of a given.
တောင်ကိုရီးယားနဲ့ရင်းနှီးတဲ့ဆက်ဆံရေးပြဆွဲဆောင်တဲ့မြောက်ကိုရီးယားရွေးချက်ကအမေရိကန်နဲ့တောင်ကိုရီးယားရမှာဆက်ရှုသွေးခွဲဖို့ဖြစ်နိုင်ပါတယ်။မြောက်ကိုရီးယားတောင်ကိုရီးယားနဲ့ထိတွေ့ဆက်ဆံနိုင်ဒီလိုပဲမြင်ရနိုင်ပါတယ်။နောက်တစ်ချက်ကလည်းအေးအေးယူတန်ခတ်မှုတွေရော့သွားအောင်ကြိုးစားတာလည်းဖြစ်နိုင်ပါတယ်။တန်ခတ်ပိတ်ဆို့မှုတွေအတွက်ဟာကွက်ဟာတောင်ကိုရီးယားဖြစ်တယ်လို့မြောက်ဘက်ကတွက်ထားပါတယ်။ဒါကြောင့်သမ္မတမွန်ဂျေအင်းလက်ထက်မှာတိုးတက်အောင်လှုပ်ပြနေတာဖြစ်ပါတယ်။
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်အမေရိကန်ရောတောင်ကိုရီးယားနိုင်ငံကပါသဘောတူလက်ခံထားကြပါတယ်။ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုတွေဖြစ်လာရင်နောက်မြောက်ကိုရီးယားအပေါ်ဖိအားဆက်ပေးသွားမှာဖြစ်တယ်လို့အမေရိကန်ကလည်းပြောကြားထားပါတယ်။ဒါနဲ့ပတ်သက်လို့ကိုရီးယားရေးရာကျွမ်းကျင်သူကန်ဂော့စ်ကသူ့ရဲ့သုံးသပ်ချက်ကိုအခုလိုပြောပါတယ
်။ The United States and South Korea both support the need for denuclearization. I think South Korea may be a little bit more forward leaning about engagement and
nuclear kin sin ye kisa wo american yo tang korea wa thauk khan ja ba de tang korea ba ka ro myaw korea ne thi twet sat san jin ne ba ko ne ne po yin de lu thi twet sat san mu wa ya lan me ya lan myu pu bi myo lin tha bon ja ba de american ga ro myaw korea ba ka a sho pi me lo twet tha bon ma ya ba u american ba ka hman gao hman nai ba de nuclear kin sin ne a chin ne phit la me lo jin naw ma yong ji ba u အစွမ်းကုန်ဖိအားပေးတာကနေမှဒီချိန်နဲ့ရောက်လာမယ်လို့အမေရိကန်ကလက်ခံထားပါတယ်။တောင်ကိုရီးယားဘက်ကတော့အစွမ်းကုန်ဖိအားပေးပြီးထိတွေ့ဆက်ဆံတာကနေရလာနိုင်မယ်လို့ယုံကြည်ထားပုံရပါတယ်။ကျွန်တော်အမြင်ကတော့နျူကလ িয়ার ကင်းစင်ရေးဆိုတာမအောင်မြင်နိုင်ဘူးလို့ထင်ပါတယ်။အခုအချိန်မှာအများစုမျှော်လင့်နေတာကနျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်းအောင်လုပ်ဖို့ပဲမျှော်လင့်နေတယ်လို့ကျွန်တော်ထင်ပါတယ်။
အမေရိကန်နိုင်ငံကတော့မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ဘရော့မှပြန်ပြီးထုတ်လုပ်လို့မရနိုင်တဲ့အခြေအနေရောက်ပြီးနျူကလ িয়ার ကင်းစင်သွားတဲ့အထိတန်တမာရေးအရာရောစီးပွားရေးအရာပါဖိအားတွေတိုးပေးသွားမယ်လို့ပြောကြားထားပါတယ်ရှင
်။ဒေါ်ရရှင်များရှင်တိုင်းနာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မူပြစ်သစ်ပါတီနဲ့လာဟူဒီမိုကရက်တစ်အစည်းအရုံးတို့ဒီသတင်းပတ်ထဲမှာပဲအစိုးရနဲ့အဖြစ်ခန့်ရက်စက်ရေးလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒီချိန်ထဲမှာပဲတိုင်းသာလက်နက်ကင်တွေနဲ့တိုက်ပွဲတံတွေကလည်းမဆဲနိုင်သေးပဲဖြစ်နေတာပါအရက်သားစုရလက်ထက်မှာပထမဆုံးအကြိမ် MCA အပြစ်ရဲဆဲရေးသဘောတူညီချက်ရခဲ့တဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးမှာဘလောက်ထိတွန်းအားတွေဖြစ်နိုင်မလဲစစ်ပွဲတွေမငြိမ်းနိုင်သေးပဲဖြစ်နေရတာကရောဘယ်သူတွေမှာတာဝန်ရှိနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါးငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးမှာ
ပါဝင်ဆွေးနွေးလိုသူတွေအတန်လွှင့်ကြိမ်မတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာအခုတော့မလေးရှားရောက်အလုပ်သမားတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးပါမယ်မလေးရှားအစိုးရကထုတ်ပေးထားတဲ့ e-card လို့ခေါ်တဲ့ယာယီတက်တီကန်လက်မှတ်တွေဟာ2019ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ကနေ2018ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ထိပဲတက်တန်းရှိတာမို့ e-card လျှောက်ထားသူများအနေနဲ့နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ခွင့်မရှိဘူးဆိုရင်မလေးရှားအစိုးရကဝင်ရောက်စစ်ဆေးတဲ့အခါမှာအဖမ်းအစည်းတွေကြုံရနိုင်တယ်လို့ဆိုပါတယ်အကြောင်းစကားမအေးမာကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
မလေးရှားအစိုးရကပြုလုပ်ပေးထားတဲ့ e-card လို့ခေါ်တဲ့ယာယီတက်တေကန်ကတ်ပြားကိုပြီးခဲ့တဲ့ဖေဖော်ဝါရီလကနေဇွန်လအထိအခမဲ့ပြုလုပ်ပေးခဲ့တာဖြစ်ပါတယ် e-card လျှောက်ထားလို့ရတဲ့သူတွေကတော့နိုင်ငံကူးလက်မှတ်မရှိသူတွေအဝင်မှတ်တမ်းမရှိသူတွေနေထိုင်ခွင့်သက်တမ်းမရှိသူတွေအလုပ်လုပ်ခွင့်ပါမစ်မရှိသူတွေနဲ့နိုင်ငံကူးလက်မှတ်သက်တမ်းကျော်လွန်နေပေမဲ့နေထိုင်ခွင့်သက်တမ်းရှိသူတွေမလေးရှားလူဝင်မှုကြီးကြပ်ရေးဌာနမှပြစ်မှုကင်းရှင်းပြီးမလေးရှားနိုင်ငံကိုဝင်ရောက်ခဲ့တဲ့အထောက်အထားမရှိသူတွေအတွက်ယာယီလုပ်ပေးတဲ့တက်တေကန်ကပ်ပြားဖြစ်ပါတယ်အခုအခါမှာတော့ e-card လျှောက်ထားပြီးအလုပ်လုပ်ခွင့်လက်မှတ်နဲ့နိုင်ငံကူးလက်မှတ်မရှိသူတွေကိုမလေးရှားအစိုးရကစတင်စစ်ဆေးတော့မှာဖြစ်တဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုမျိုးကစကမ်းတာဝန်ခံကိုတီးယားမမောင်ကပြောပြပါတယ
်ဆက်ကင်ထားတဲ့လူတော်တော်များများရာကအေဂျင်စီတွေနဲ့လုပ်တဲ့လူတွေကတော့တစ်ထည့်အမှန်မရှိတဲ့အတွက်တချို့ကြတော့လေလောကမှာအခက်အခဲတွေရှိတယ်ပေါ့နော်အဲ့ဒီပုံမှန်မှုကြည့်ပြီးတော့တချို့တွေမလုပ်ဖြစ်တဲ့ပုံမှန်မှုကြည့်ပြီးသူတို့ပြန်ပြီးသုံးသပ်မှာပေါ့နော်ဒီ ticket လာချောက်ထားတဲ့လူကြီးကဘယ်နည်းရောက်သဘောပါမင်းတကယ်လျှောက်သွားတာဘယ်နည်းရောက်ဆိုတာအဲ့မှာသူတို့အဖြေပေါ်လိမ့်မယ်နီးအဲ့အဖြေပေါ်တဲ့ပုံမှာမူတည်ပြီးတော့ဘယ်ကုမ္ပဏီတွေနဲ့လာချောက်ထားတဲ့သူတွေကဟိုဝက်ပါမင်းလာမလုပ်ထားဘူးဆိုလို့ရင်အဲ့ဒီအဓိကကြားတဲ့နေရာတွေသူတို့ဝင်ဆမ်းပါဒီသူတို့မှာ record တွေရှိထားပြီးတော့ ticket လာချောက်တဲ့အချိန်မှာတွေကကုမ္ပဏီ registration လုပ်ရတယ်ဒီပြုံအလုပ်ရုံတွေကတော့အဓိကထားဝင်ပါပေါ့
မလေးရှားမှာရှိတဲ့မြန်မာတွေအနေနဲ့ကလည်းအထောက်အထားမရှိပေမဲ့ဒီကဲလျှောက်တဲ့အခါမှာလက်ပွေနှိပ်ရတာကြောင့်နေရက်ပြန်ပို့ခံရမယ့်အခြေအနေကိုကြုံရနိုင်တယ်ဆိုပြီး e-card ကိုအခမဲ့လုပ်ပေးပေမဲ့သွားပြီးမလျှောက်ရဲကြတာတွေလည်းရှိတယ်လို့ဆိုပါတယ
်။အခုနှစ်ခုရှိတာပေါ့ e-card မှာကကျွန်တော်တို့လက်ပွေနှိပ်လိုက်လို့ရှိရင်ကိုကမလေးရှားမှာနေလာတဲ့နှိပ်ပြပုံမှာမူတည်ပြီးကိုရဲ့နာမည်ကဟို blacklist ထဲမှာရှိနေလားပေါ့နော်။ blacklist ရှိတဲ့သူကနှစ်ပတ်အတွင်းသူ့နိုင်ငံထွက်ခွာပါမယ်ဆိုပြီးတော့သူတို့စာထုတ်ပေးလိုက်တယ်တော့အဲ့ဒီစာရရတဲ့သူကနှစ်ပတ်တွင်ထပ်ပြရမယ်။သူ့အလုပ်ရှင်ပေါ့နော်။သူ့အလုပ်ရှင်ကနေပြီးတော့သူ့အလုပ်သွားတရားကို e-card လုပ်ပေးမယ်ဆိုရင်သူကတာဝန်ကြီးခေါ်လာပြီးတော့အဲ့ဒီသူက blacklist ဖြစ်လို့ရှိရင်အဲ့ဒီသူအတွက်ကိုစာထုတ်ပေးတဲ့အခါအလုပ်ရှင်ကဒီသူကိုမပြစ်နဲ့နှစ်ပတ်တွင်ပြန်ပြီးတော့သူ့နိုင်ငံကနေထွက်ခွာခွင့်သူတို့လုပ်ပေးရမယ်လीအဲ့ဒါမှမလုပ်ပေးဘူးဆိုလို့ရှိရင်အလုပ်ရှင်ကိုလည်းအရေးယူမယ်ဆိုတော့အဲ့မှာပြဿနာကလူတွေတော်တော်များများကိုမယုံရဲတော့ဘူး e-card လုပ်လိုက်လို့ရှိရင်ကိုကဒီ blacklist ရှင်နဲ့များဝင်နေမလားကျောကြတော့မလေးရှားဟုတ်လာတယ်ဝက်ပါမင်းနဲ့လှုပ်လာလှုပ်ကြတယ်အဲ့ဒီဆက်ရုံကနေပြီးတော့ထွက်ပြေးလိုက်ကြတယ်ပေါ့နော်အကြောင်းမျိုးမျိုးကြောင့်သူတို့ဆက်မလုပ်နိုင်တော့အဲ့ဒီလူတွေကိုအဲ့ဒီအလုပ်ရှင်ကနေပြီးတော့ဒီ immigration မှာသွားပြီးတော့ဟိုနံပါတ်ပြည့်စီရင်နဲ့ထည့်လိုက်တာပေါ့ blacklist ရှင်သွင်းလိုက်တဲ့ခါကျတော့အဲ့လူတွေကတကယ်တကယ်နောက်ပါမစ်ပေါ့နော်အခုဒီ e-card နဲ့ဖွင့်ပြီးတဲ့ပါမစ်တွေလုပ်တဲ့ခါကျတော့သူက blacklist ရှင်နဲ့မှာပါနေနောက်တချို့လူတွေကြတော့လည်းဘယ်လိုလဲဆိုတော့ကျွန်တော်တို့ CIN နဲ့ရှောက်ပြီးပြန်ကြတယ်ပေါ့နော်အဲ့ဒီပြန်လျှောက်ပြီးပြန်တဲ့လူတွေကမလေးရှားကို၅နှစ်ပြန်ဝင်လို့ဒါပေမဲ့သူကမြန်မာပြည်ကနေပြီးတော့ဒီဘက်ကိုပြန်ဝင်ကျင်တဲ့ခါကျတော့အလဲဗီဇာတွေနဲ့ဒီစိတ်မှသူတို့လိုင်းရိုက်ကြတယ်လေစိတ်ဆိုတာမလေးရှားလေစိတ်ကိုပြောတာပေါ့နော်အဲ့တော့မလေးရှားကိုပြန်ဝင်ခွင့်ရတယ်ပြန်ဝင်ခွင့်ရတဲ့အချိန်မှာ e-card တွေနဲ့ကြုံတော့သူက e-card ကနှိမ့်တဲ့အချိန်မှာအဲ့မှာ blacklist ကပြန်လာပေါ်တာပေါ့ဘာလို့လဲသူကစပြီးမလေးရှားနိုင်ငံကနေတော့ CIN လျှောက်ပြီးဆက်သွားတယ်ဆိုတော့၅နှစ်တခါတည်းသူ့ကို blacklist နဲ့တွင်းထားတာသူအဲ့လိုမျိုးကြီးအခက်အခဲတွေရှိတဲ့ခါကျတော့လူတော်တော်များများ e-card ကိုချောက်ဖို့အတွက်ပေါ့ဟုတ်ကဲ့ပုံမယုံရဲရဘူးပေါ့အဲ့ဒါကြောင့်မလျှောက်ကြတာ
မလေးရှားနိုင်ငံမှာတော့မလေးရှားအစိုးရကထုတ်ပေးထားတဲ့ယာယီတက်တေကန်ကပ်ပြားဖြစ်တဲ့ e-card ဟာဖေဖော်ဝါရီလ15ရက်နေ့မှာတက်တန်းကုန်ဆုံးပြီဖြစ်ပါတယ်ဒီတက်တန်းကိုတော့တိုးပေးမပေးဆိုတာကိုတော့မလေးရှားအစိုးရကအခုချိန်ထိပြောဆိုတာတွေမရှိသေးဘူးလို့လည်းသိရှိရပါတယ်ရှင
်မအေးပါပါခင်ဗျာ VOE ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6:00ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနန္ဒခင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှားစားတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါ။ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တိုက်ရိုက်ပေါ့နော်အသားချင်းကြည့်တွေ့ကိုင်းတွေတာလို့နောက်ကျင်းနေရှိတဲ့လူကိုင်းတွေအုံပြူသွားပစ္စည်းတွေပေါ့လေ။ဥမာလက်ကိုင်းဘွား
ဒါကတော့ရေပြားယောဂအထုခုဆရာဝန်ကြီးဒေါက်တာဦးစိုးဝင်းဦးပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါလိမ့်မယ်အဲ့ဒါဒီထုတ်လိမ့်မယ်ပြီးခင်အရင်ဆုံးနားဆင်ရမှာကတော့နန်းနခင်အင်္ဂလိပ်စာသင်ခန်းစာပူချချက်ဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးနှုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပါ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
800 pound gorilla
ဖြစ်ပါတယ်800က800 pound pound ကအလေးချိန် pound gorilla gorilla ကအာဖရိကလူဝင်ကြီးဆိုတော့သက္ကုခုရဲ့ဓာတ်ရိုက်ဒီဘက်ကတော့ pound 800လေးတဲ့လူဝင်ကြီးပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကိုရှင်းရမယ်ဆိုရင်ပေါင်800လေးတဲ့လူဝင်ကြီးဘယ်မှာထိုင်မလဲဆိုတဲ့ပဟေလိရဲ့အဖြေမှာရှိတယ်လို့ဆိုပါတယ်။ပေါင်800လေးတဲ့လူဝင်ကြီးအနေနဲ့သူ့လောက်ကြီးတဲ့ကောင်မရှိသလိုသူကြောက်ရမယ့်သူလည်းမရှိတာမို့ပဟေလိရဲ့အဖြေကတော့သူထိုင်နေတဲ့နေရာမှာသူထိုင်မယ်ဘုဒ္ဓဘာကျူးဆိုင်စရာမလိုဘူးဆိုတဲ့သဘောပါပဲ။အဲ့ဒီအတိုင်းပါပဲ ADM ဆိုတဲ့တဲ့ဝိုက်ဒီဘေကတော့အထူးသဖြင့်နိုင်ငံရေးမှာတိတ်ကူအင်အားကြီးနေတော့ဘယ်ဥပဒေဘယ်စီကံဘယ်အဖွဲ့အစည်းဘယ်အမိန့်ကိုမှကြောက်စရာမလိုတဲ့အနေအထားမျိုးမှာရှိနေတဲ့ပုံကိုမျိုးဓမ္မမဟုတ်နိုင်ငံကိုဆလိုတာဖြစ်ပါလေ။စီရေးပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်တန်တပန်ရေးအနေအထားပဲဖြစ်ဖြစ်လုံချင်ရလုံလို့ရတဲ့အင်အားကြီးမားတာကိုဆလိုတာဖြစ်ပါလေ။800 pound gorilla အသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
China supplies 80% of North Korea's food and energy. So China is the 800-pound gorilla for North Korea.
ဒီနိုင်ငံဟာမြောက်ကိုရီးယားရဲ့စစ်နာရေးခံနဲ့လောင်စာအသုံး80ရာခိုင်နှုန်းကိုထောက်ပံ့ပေးနေတာဖြစ်တော့ဒီနိုင်ငံဟာမြောက်ကိုရီးယားပေါ်တိတ်ကိုလွှမ်းမိုးမှုရှိတဲ့နိုင်ငံဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်
China supplies 80% of North Korea's food and energy. So China is the 800-pound gorilla for North Korea.
စီးရေးပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်တန်တပန်ရေးအနေထားပဲဖြစ်ဖြစ်လုံချင်ရလုံလို့ရတဲ့အင်အားကြီးမားတာကို ADM အသုံးရဘယ်လိုပြောမလဲ
800-pound gorilla.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ကျွတ်နုယောဂအကြောင်းနဲ့ကျွတ်နုယောဂကိုဘလူးကာဝဲကုသတင်တယ်လေဆိုတာကိုမြန်မာနိုင်ငံကအရေးပြအထုခုဆရာဝန်ကြီးဒေါက်တာဦးစိုးဝင်းဦးနဲ့ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ။
โอเคทุกผู้เสียวินจีดรสุวินครับเนี่ยพวกเราดิจ้วนนุผิดตาก็เมียนมาနိုင်ငံมาผิดในถ้าบลาอมาเลยเสีย
จ้วนนุก็တော့เมียนมาနိုင်ငံมาหมดตัวบาลงมาอภิเหมียတော့เลยပြောว่าเหมือนဆိုရင်อภิเหมียซုံးอียากุเสยโยคะดิแล้วมาตะคู่บ่เนาะโ
อเคเสียจ้วนนุဆိုတော့ဘယ်လိုမျိုးလဲဆိုတော့เนเนๆရှင်းပြပေးပါလား
จ้วนนุဆိုတာอียามาไวรัสโพตမျိုးกุเสยတာအဲ့ကူးစက်တဲ့ virus ကိုနာမည်ကဆီမင်းပက်ဘလိုမာ virus ကိုခေါ်တယ်။အဲ့ဒီ virus ကမျိုးကွဲပေါင်းတော့100ကျော်ရှိတယ်။ ရရရှိတဲ့အတွက်ကြောင့်ကျွန်တော်ရဲ့ပုံစံအားနဲ့ပြည်ပနေရာပေါ်လိုက်ပြီးတော့ပုံစံလူတွေကွဲကြတာ
ဟုတ်ကဲ့ဆရာအဲ့တော့ဖြစ်လာပြီဆိုလို့ရှိရင်ဒီခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာဖြစ်လဲရှိလဲဆရာ
ရေရာရှိတဲ့နေရာအကုန်လုံးဖြစ်တာပဲရေရာတာမန်လက်ဒီခြေောက်တွေရေရာတွေနေရာတွေမှာတော့အများဆုံးဖြစ်တာပေါ့နော်နောက်ကောင်းနေဝစရတူနေရာနှာခေါင်းကြားတဲ့နေရာနောက်လေးငါတဝိုက်ဆိုတဝိုက်နှံ့ပေါ်နေတယ
်ဟုတ်ကဲ့ဘလို့လူတွေမှာဒီကျွတ်နုယောဂါကအပိုဖြစ်တယ်လဲ
ကျွန်းတော့လူတိုင်းဖြစ်နိုင်တယ်ตัวอะไรดูတော့မကူးဆက်ဘူးကြာဘယ်လိုကူးလဲဆိုရင်ကျွန်းလို့ရှိရတဲ့နည်းတိုက်ရိုက်ပေါ့เนาะအသားချင်းထိတွေ့အကင်တွေတာလို့နောက်ကျွန်းလို့ရှိရလူကင်တွေအတုံးပြူသွားပစ္စည်းတွေပေါ့လीဥမာလက်ကင်မွားတို့အဲ့လိုမျိုးအတုံးဆောင်လေးကိုကိုကလည်းကင်တွေအတုံးပြူမိတာဒုနီယာမျိုးတဖြင့်ကန်ထိတွေ့တာပေါ့เนาะနောက်တစ်ခါအများဆုံးနဲ့ရေကူးကန်တို့လိုဆိုဆွတ်တဲ့နေရာဒီကျောင်းအားကစားယုံနေကပစ္စည်းတွေအတူတူပေါ့30ကားကြီးအဲ့လိုမျိုးနေရာရဲကူးနိုင်တယ်နောက်တစ်ခါဒီရပုံမဲ့နေရာတွေပေါ့နိအဲ့ဒီနေရာတွေမှာယောဂရှိတဲ့ကိုကူးဆက်တယ်ပေါ့နော်နောက်တစ်ခါလေငါကျွန်းလို့ဆိုရင်တော့လေငါကျွန်းလို့ရှိတဲ့သူနဲ့လေဆက်ဆံတာနေပြီးတော့ကူးရပါပေါ့နော်လေငါတဝိုက်ဆိုတဝိုက်ကူးတတ်တယ်အဲတော့မျိုးသားနေမျိုးသမီးကိုကူးဆက်ရင်မျိုးသမီးတွေဝန်လန်းကြောင်းအင်္ဂါလေငါတင်းမှာဖြစ်တဲ့အခါမှာအချိန်ကြာရင်အဲ့ဒီကောင်တွေကအပိန်ငေါင်းကင်စာကိုတော့ဖြစ်နိုင်ခြင်းရှိတယ်နောက်ကိုယ်ဆောင်မိခင်တွေမျိုးလန်းကြောင်းမှာကျွန်းလို့ရှိရင်ကလေးမွေးတဲ့အခါမှာကလေးစီကိုလည်းကူးဆက်တတ်တယ်
ဟုတ်ကဲ့ဆက်ကာကွယ်ဖို့အတွက်ဆိုရင
်ကာကွယ်ဖို့အတွက်တော့ပြောရဖြစ်တယ်ကြာဒီဘာသာပေါ်မြင်ရတာလည်းမဟုတ်ဘူးလေအဲပြီးတော့ကာကွယ်ခြင်းနေဆိုရင်တော့ဒီလိုအများပြည်သူသွားတဲ့နေရာတွေပေါ့နော်ဘာသာရုံတို့နေရာမျိုးတွေရေကြီးကန်တို့နေရာမျိုးတွေဂျင်းတို့နေရာမျိုးတွေအဲ့ဒီနေရာမျိုးတွေမှာတော့တန်တန်ချင်းချင်းဒီလိုရေတန့်ချင်းလေးနဲ့အကြီးကြီးပြောတန်တန်ချင်းချင်းကန်တွေဖို့လေးအကြီးကြီးတာပေါ့နော်နောက်ကကျွန်းလို့ရှိရတူတွေ့တည်တယ်ဆိုရင်တော့သူနဲ့လေပေါ်နေပြီးဆက်ဆံတာ၊ကင်တာတွေ့တာအဲ့လိုမျိုးတွေဝင်ကြည့်အောင်ပြုဆက်ရမှာပေါ့နော်။နောက်တစ်ခါလေငါကျွန်းတို့တွေ့တာတော့ဟိုအပြင်ဆက်ဆံတာကိုရှောင်ကျင်တာတော့ကောင်းတာပေါ့နော
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်ရခန့်နိုင်တဲ့အတွက်ဖြစ်လာပြီဆိုရင်သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
။ကျွန်းတို့ကတော့လေဒီကူတော်တော်များများကိုမြင်ုံနဲ့ကျွန်းတို့ကိုဖြစ်မှန်းသိပါတယ်လေ။ကင်ကြည့်လိုက်တာနဲ့ကျန်းကျန်းမှမှာအဖို့အသေးလေးအနေနဲ့ပေါ့နော်။တင်ကကောင်းလောက်ရေလောက်ကနေပြီးတော့တစ်ဆန်နေမိတာအတွင်းလောက်ပေါ့နော်။နောက်ဖြစ်တဲ့နေရာလည်းပုံမှုလိုလက်ချောင်းလိုလက်သေးဝန်းကျင်လိုမှာသူကပေါက်ခဲ့တယ်။နောက်တစ်ခါခြေတော်တို့ခြေပွားတို့မှာလည်းကျွန်းတို့ပေါက်လိရှိတယ်။အဲခြေတော်တို့ခြေပွားတို့မှာကျတော့အစမာနဲ့တချို့မှားတတ်တယ်ပေါ့နော်။ဒါနဲ့ခြေပွားမှာဖြစ်တဲ့ကျွန်းတို့ကကျတော့လမ်းလျှောက်တဲ့အခါဖိရဲ့အခါကျရင်ရေကားတွင်းထဲကတောင်ကျော်အသေးသေးလေးကိုသွားပြီးဖိတဲ့အခါကျတော့နာကျင်မှုလည်းရှိတတ်တယ်။နောက်တချို့ကြီးကျတော့ကလေးတွေမှာအများဆုံးဖြစ်တာပေါ့နော်မျက်နှာမှာအခုသေးသေးလေးတွေပင်ကကောင်းတော့ရွယ်လေးတွေအခုလေးအများကြီးရွေးရှိတယ်အဲ့ဒါတော့ကျွန်းတို့အပါကားလေးတွေပေါ့သူတို့ကတော့စိတ်တော့အေးမကြီးပဲနဲ့ဒီမိဘတွေကသူ့ရင်နာမျိုးရှိတယ်ပေါ့နော်နောက်လေရင်ကမှာဖြစ်တဲ့ကျွန်းတို့ကတော့ဒီလေရင်ကတစ်ဝိုင်းမှာဒီလိုပဲအခုသေးသေးလေးတွေရုပ်တည့်ပေါ်လာတယ်တဖြည်းဖြည်းနဲ့ပွားလာတယ်များလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုတိလာပြီဆိုရင်ဒီကုသမှုအပိုင်းရောဘယ်လိုရှိလဲဆရာ
ကုသမှုအပိုင်းကဒီလိုဟိုဒီတိုင်းလေးပို့ကြတာမဟုတ်ဘူးသူတို့ကလည်းပြောကြတယ်ရန်ရန်ထားလိုက်သူကဒီပြောက်သွားမယ်ဆိုမှမှားတယ်လူတချို့မှာတော့လမ်းတော်တော်ကြာရင်သူ့လူလူပြန်ပြောက်သွားတယ်ဘာဖြစ်လို့လဲဆိုတော့ဒါကုခန္ဓာရဲ့ယောဂကုခန္ဓာဖြစ်နေပေါ့နော်ကိုယ်ခန္ဓာပြန်ကောင်းလာတဲ့အခါကျရင်ဗိုင်းရပ်စ်ကိုကိုယ်ခန္ဓာပြုတ်အပ်သူပဲတိုက်ထုတ်ပြီးတော့ကျွန်းတို့ပြန်ကောင်းသွားတတ်တယ်ဒီလိုဆိုရင်လည်းဟိုကျွန်းတို့ရေအများကြီးရှိတဲ့အခါမှာအရင်ဆုံးပေါက်တဲ့ကျွန်းတို့အမှန်ကြီးကိုတားလိုက်ရင်ကျန်တာတွေလည်းသူ့အတူပျောက်သွားတယ်ဆိုပြီးပြောကြတာရှိတယ်။အဲဒါလည်းသိနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်းတို့တလုံးတားလိုက်တဲ့အခါကျရင်ရောဂါကုသမှုစနစ်ကအပြောင်းလဲဖြစ်ပြီးတော့အတိလုံဆော်ပစ္စည်းတွေပေါ်လာတဲ့အခါမှာကျန်တဲ့ကျွန်းတို့တွေကတိုက်ထုတ်ပြီးတော့ပျောက်သွားတာမျိုးလည်းရှိတယ်။ပြောချင်တာကတော့သူ့အတူလည်းပျောက်သွားနိုင်တယ်ပေါ့နော်။ဒါပေမဲ့လည်းဖြစ်ရင်တော့ကုသတာကတော့ကောင်းပါလေ။ဒီလိုမျိုးအချိန်နှီးမှာတော့ကုသတင်တာပေါ့နော်ဒီမှာနိုင်ငံမှာတော့ဟိုအခုနောက်ပိုင်းတော့တိရနေပြီမဲ့လေရင်းတော့မတွေ့ရတဲ့ဒီလမ်းဘေးမှာဒီကျောင်းတို့ကြီးအစ်မတွေကိုခေါ်ပြီးတော့ဟိုဓာရီနဲ့꿰ပြီးတယ်အစီတွေနဲ့တူတယ်အဲ့လိုမျိုးတွေလုပ်ပေးတာတွေ့တယ်အဲ့လိုမျိုးကြီးကတော့တခြားယောဂါတွေကုသနိုင်ကြီးရှိတဲ့အတွက်အဲ့လိုမျိုးမတန့်ရှင်းတဲ့နေရာတွေစနေကြီးကုတာတွေမဟုတ်တဲ့နေရာမှာတော့ကုတာတော့မကောင်းဘူးပေါ့နော်ကောင်းပြီစီယုံစီယန်းတွေမှာကုတဲ့အခါကျရင်အင်းကြီးနဲ့ကုကြတယ်ဒီ virus ကိုတည်စီတဲ့ CSA တို့အဲ့လိုဟာမျိုးလေးတွေတူခိုင်းတာပေါ့နော်ဒါမှမဟုတ်ဤကဲထားတဲ့ nitrogen ကြီးပေါ့နော် cryotherapy ကိုခေါ်တယ်အဲ့ဒီအားနဲ့ဖြန်းပြီးတော့ခဲလိုက်တယ်လို့ခဲပြီးတော့ virus ကိုခဲပြီးတည်သွားပြီးတော့ကျွန်းတို့ပျောက်သွားတယ် နောက်ကတစ်ခုကတော့အခုများတဲ့နေရာတော့လက်ရှိဆက်နဲ့တူပြီးတော့ကျွန်းနုတွေကိုစက်တဲ့နေပေါ့နော်။နောက်အဲ့ဒီကျွန်းနုတွေကိုကင်ဆာဆေးတမျိုးထိုးပြီးတော့ကုသလည်းရှိတယ်။နောက်မျက်နှာတို့နေရာမျိုးတွေမှာအချို့ရှိတဲ့ကျွန်းနုတွေလေးစားပြည့်ပြီးတော့ကုရဲ့အနေတွေရှိတယ်။ဒါပေမဲ့တချို့ဆရာဝန်တွေကကြတော့အဲ့လိုမျိုးတွေစက်တွေမရှိဟိုကုရဲ့ဟာတွေမရှိတော့ထုံလေးထိုးပြီးတော့ဓာတ်နဲ့ခွဲတာတွေလုပ်တတ်တယ်။အဲ့လိုဓာတ်နဲ့ခွဲတာအောင်မြင်မှုနည်းတယ်ဘာဖြစ်လို့လဲဆိုတော့ကျွန်းတွေကတော့ virus ပိုးလေးတွေအစ်တီလေးတွေနည်းနည်းလေးတစ်လုံးစားနှလုံးစားကျန်တာနဲ့ပြန်ဖြစ်လွယ်ကျုံလို့တခါလဲကိုယ့်ရဲ့မိမိပါကအိမ်မှာကူးတဲ့လူတစ်ခုရှိတယ်သူကလက်ညှိုးလို့အဲ့လိုလက်သေးနှန်းလို့လက်ထည့်လို့အဲ့လိုနေရာတွေမှာဖြစ်တဲ့ကျွန်းတွေအတွက်ကိုသုံးနေပြီးပါခုနှစ်ဆင့်ဝါကျိုးကြီးကိုပတ်တဲ့ရေစုံကန်တိတ်ပေါ့အဲ့လိုတိတ်နေကျွန်းတွေကိုလေလုံအောင်ပတ်ပြီးတော့ကတ်ထားတာပေါ့နော်သူ့ကိုလေအောက်ဆီဂျင်ချလိုက်တာပေါ့ကျွန်းတို့ virus ကအောက်ဆီဂျင်တိုးတယ်လေ injection ပို့အဲ့တော့ဖျက်ပြီးတိုင်းထားရတယ်အဲ့တော့ဒီဘက်မှာ6ရက်ခွဲကြည့်ပြီးဒီတိုင်းထားရတယ်6ရက်ခွဲပြည့်တဲ့အခါကျရင်ဒီဘက်မှာ7နှစ်နာရီပဲကြာရင်အဲ့7နှစ်နာရီကိုတိုင်တိတ်ကိုဖွင့်ထားပြီးတော့7နှစ်နာရီပြည့်တဲ့အခါကျရင်တစ်ခေါက်တစ်ခေါက်ပြန်ပတ်အဲ့လို၄ပတ်၅ပတ်ဒီက၅က၆ကတော့လုံးကျွန်းတို့က6ကြောက်ပြီးပြီးသွားတယ်ဆိုတော့ဒီလမ်းလေးတစ်ခုလည်းရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်အခုနောက်အပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေဆက်ဒေတာကသတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ FIFA Wine Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မူပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေမြန်မာအစိုးရနဲ့ NGA လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ရခိုင်ပြည်နယ်လွတ်တော်ကဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းမဆောင်ရွက်ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကညွှန်ကြားခဲ့တယ်ဆိုတာနဲ့မူပြည်သက်ပါတီ NGA လက်မှတ်ရေးထိုးတဲ့အပေါ်မူနိုင်ငံရေးပါတီတွေနဲ့မူလူမှုအဖွဲ့စည်းတွေကနေဘလို့အမြင်ရှိနေပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေဖေဖော်ဝါရီလ23ရက်နေ့မှာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြပါတယ် NCA လက်မှတ်ရေးထိုးတဲ့အခမ်းအနားမှာ NCA မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်နေရေးအတွက်နိုင်ငံတော်အကြီးအကဲတွေနဲ့တပ်မတော်ခေါင်းဆောင်တို့သဘောထားကြီးစွာနဲ့ထိုးစစ်ဆင်မှုတွေအမြန်ဆုံးရစဲဖို့ NCA လက်မှတ်ရေးထိုးပွဲအခမ်းအနားမှာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကတိုက်တွန်းပြောကြားလိုက်ပါတယ်အခမ်းအနားမှာနိုင်ငံတော်သမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နိုင်ငံတော်အကြီးအကဲတွေမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်နဲ့ပါတီထိပ်တန်းခေါင်းဆောင်တွေလာဟုဒီမိုကရက်တစ်အစည်းအရုံးဥက္ကဋ္ဌဂျခွန်ဆိုင်တို့ NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလလယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွှတ်တော်ကနေဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဖို့ရခိုင်ပြည်နယ်စုရဖွဲ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီညွှန်ကြားစာကိုဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပြီးအဲ့ဒီဖွဲ့ကဖိတ်ကြားစစ်ဆေးမေးမြန်းတာလုပ်လာရင်လည်းဖြေကြားဖို့မလိုသလိုစာရွက်စာတမ်းအထောက်အထားတွေတောင်းခံလာရင်လည်းပြသပေးဖို့ခြင်းမပြုဖို့နဲ့တကယ်လို့ဖြေကြားခြင်းအထောက်အထားတွေတင်ပြပေးဖို့စာတွေလုပ်ခဲ့ရင်လည်းတပ်ဆိုင်ရာပုဂ္ဂိုလ်တွေရဲ့တာဝန်တာဖြစ်တယ်လို့ဖော်ပြထားပါတယ်ဇန်နဝါရီလ16ရက်နေ့ညကမြောက်ဦးမြို့နိုင်ရကုန်းမှာရခိုင်ပြည်နိုင်ငံအချုပ်အခြာအာဏာကျဆင်းတဲ့နေ့အောက်မေ့ပွဲအထိမ်းမှတ်စာပေဟောပြောပွဲတားဆီးခံရတာကိုမကျေနပ်လို့ဆန္ဒထုတ်ပေါ်ခဲ့ကြတဲ့လူအုပ်ကိုရဲသားဖွဲ့ကပြစ်ခတ်ခဲ့တဲ့အတွက်အယက်သား9ဦးတေဆုံးပြီး12ဦးသေရန်ရရှိခဲ့ပါတယ်။အဲ့ဒီဖြစ်စဉ်ကိုဥပဒေနဲ့ညီညွတ်မှုရှိမရှိစုံစမ်းစစ်ဆေးဖို့အတွက်မြေပုံမြို့နယ်လှုပ်တော်ကိုယ်စားလှယ်ဥအောင်ဝင်းဦးဆောင်တဲ့ကိုယ်စားလှယ်9ဦးပါစုံစမ်းစစ်ဆေးရေးဖွဲ့ကိုဇန်နဝါရီလ29ရက်နေ့မှာပြည်နယ်လှုပ်တော်ရေးဘော်စည်းဝေးကနေဖွဲ့စည်းခဲ့တာဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်နေစစ်ဘေးရှောင်စခန်းတွေကိုထိုင်းနိုင်ငံချင်းမှန်အခြေစိုက်အမေရိကန်ကောင်စစ်ဝင်ရုံးတာဝန်ရှိသူတွေကနေတွားရောက်လေ့လာခဲ့ပါတယ်။ဖေဖော်ဝါရီလ23ရက်နေ့ကချင်းမှန်ခရိုင်ဝင်းဟန်မြို့နယ်ပင်းလုံအုပ်စုလက်တိုင်ရွာမှာရှိတဲ့ကုန်းကျော်
ကျူခဲ့တဲ့အမေရိကန်ကောင်စစ်ဝင်ယုံတာဝန်ရှိသူတွေကိုစခန်းတာဝန်ခံဦးဆိုင်လျန်ကနေစစ်ဘေးရှောင်တွေရိတ်ခါဖြတ်တောက်ခံရမှုကြောင့်အခက်အခဲဖြစ်နေတဲ့အကြောင်းရှင်းလင်းခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်စစ်ဘေးရှောင်စခန်းတွေကိုအမေရိကန်နိုင်ငံအစိုးရကနေထုတ်ပြန်ပေးမယ့်အစီအစဉ်ရှိမယ်ဆိုရင်
TPC ကနေတဆင့်မထောက်ပံ့ပေးမယ့်ရှမ်းစစ်ဘေးရှောင်ကူညီဆောင်ရှောက်ရေးကော်မတီကိုတိုက်ရိုက်ထောက်ပံ့ပေးဖို့တိုက်တွန်းပေးစီလိုကြောင်းအမေရိကန်ကောင်စစ်ဝင်ယုံကကိုယ်စားလှယ်ကောင်ဆယ်ဂျန်နရယ်ဂျန်နီဖာအေဟာဟိုက်ကိုတိုက်တွန်းခဲ့တယ်လို့ဦးဆိုင်လျန်ကပြောပါတယ်။ သူတို့အတွက်အိတ်ခမ်းတန်းလျာဆောက်ဝေးဖို့တပ်ဆိုင်ရာကူညီပေးရေးဖွဲ့တဲ့နဲ့ညှိနှိုင်းပြီးစီစဉ်နေတယ်လို့တနိုင်းစစ်ဆောင်တာဝန်ခံဥပဒေရှောင်းကပြောပါတယ်။ဒီစစ်ဘေးရှောင်တွေဟာတနိုင်းမြို့နယ်ထဲကပါရာရေးတင်းတော်စခန်းလေးခုမှာကိုလိုနီယာပြီးမိသားစုအတွက်နေထိုင်ဖို့တိတာခမ်းမရှိသလိုစုပြုံနေထိုင်ရပါတယ်။စစ်ရှောင်များစုဟာအင်္ဂါကြေးရွာ၊နမ်ကြေးရွာ၊နန်ကုန်းမော်၊တံပလာမော်၊
Anago, Eori Dandiraji, Myongmya Myone, Longsanya Brahma Uso, Ajain, Anine, Mado Changji Yama, Jimpa Bare, Adi Akana Ma, Kayin Lutu Litang Niba, Tayaubi, KNU Boho Comedy Winwile, Tayaudi Abin, Eori Dangunji Chohang, Manjo Nigale, Tayau Kevare, Kayin Lumio Pian, Good the Mango, Pian Lilapo, Ludalu, Pian Ocho Mu Abai Male, Taong. လို့ရမှာဖြစ်တဲ့အပြင်လူသားအရင်းမြစ်ကိုလည်းမွေးထုတ်ဖို့လိုအပ်ကြောင်းအေယဝရီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီကနေမိန့်ခွန်းပြောဆိုခဲ့ပါတယ်။1900လေးဆယ်ရှစ်ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မှာကရင်လူထုတွေကနေကရင်ပြည်ရရှိဖို့နဲ့တန်းတူအခွင့်ရေးရရှိဖို့ဖတ်စာပလအစိုးရစီမှတောင်းဆိုဆန္ဒပြတဲ့နေ့ကိုအစွဲပြုပြီးကရင်အမျိုးသားနေ့အဖြစ်သတ်မှတ်တာလည်းဖြစ်ပါတယ်။
အခုတင်ပြလာရဲကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာပြီးခဲ့တဲ့အင်္ဂါနေ့မှာတနင်္ဂနွေလုံးတိုက်ခတ်ထိုက်ခိုက်မှုရစဲရေးသဘောတူစာချုပ်
NCA လက်မှတ်ရေးထိုးမှုကအရင်တဘောတူညီချက်တွေထက်ပိုပြီးခိုင်မာတယ်လို့မွန်သေးတာလုံဆိုင်ရာဒီမိုကရေစီပါတီမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာပညာအောင်မိုးကအခုလိုပြောပါတယ်။ရခင်ထောက်960ငါနှစ်ထောင်ဆယ်နှစ်ကထိုးတဲ့လက်မှတ်ချက်ကိုဒီကနေ့ထိုးတဲ့လက်မှတ်ကမွန်ပြည်ပါတီအတွက်ပုံရိပ်ခိုင်မာမယ်လို့ကျွန်တော်မြင်တယ်။
NCA လမ်းကြောင်းနောက်ဆုံးမှာလက်နက်နဲ့ဒီမိုကရေစီလဲလှယ်တဲ့အဖြစ်နဲ့ပဲအဆုံးသတ်မှာကိုစိုးရိမ်နေရတယ်လို့လည်းမွန်ပြည်နယ်ပြစ်ခတ်ဆောက်ကြည့်ရေးအဖွဲ့အတွင်းမှမင်းအောင်ထူးကအခုလိုဆိုပါတယ်။ဒီတော့ကဒီမိုကရေစီနဲ့လည်းငြင်းချင်းလဲလှယ်တဲ့ကိစ္စတွေပါကြောင့်ရှိခဲ့တဲ့ခါကြတော့အဲ့ဒါလည်းပဲဒီလိုများရှင်းနေမလားဆောက်ဖြစ်ဖို့ဒီလိုတော်တော်များများမျိုးတွေနဲ့စိုးရ
တဲ့မွန်ပြည်သူတပ်ဦးဟာ1958ခုနှစ်မှာလက်နက်နဲ့ငင်းချမ်းရေးလဲလှယ်ခဲ့ပြီးတဲ့နောက်မှာမွန်ပြည်သစ်ပါတီပေါ်ထွက်လာပါတယ်အခုလိုမွန်ပြည်သစ်ပါတီ NCA လက်မှတ်ရေးထိုးတဲ့အပေါ်ပြည်တွင်းပြည်ပကမွန်ဖွဲ့စည်းတွေစိုးရိမ်မကင်းမှုတွေလည်းဖြစ်ပွားနေပါတယ်
ဆက်ပြီးတော့82နှစ်ပြည်ပြည်ထောင်စုနဲ့အခမ်းအနားကိုရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းကြီးကျယ်ခမ်းနားစွာကျင်းပခဲ့ပါတယ်မြန်မာနိုင်ငံတဝမ်းက NLD လူငယ်ကိုယ်စားလှယ်တွေကနေပြည်ထောင်စုနဲ့အခမ်းအနားအပြင်ဗိုလ်ချုပ်အောင်ဆန်းမွေးနေ့ပွဲကိုပါကျင်းပခဲ့ပါတယ်ဒီနှစ်ပွဲနဲ့ပတ်သက်ပြီးတိုင်းသားလူငယ်တွေဘယ်လိုမြင်ပါသလဲလမ်းဟောင်ကနေစုစည်းတင်ဆက်ပေးပါမယ်ရှင်
ဖေဖော်ဝါရီလ17ရက်နေ့ကနေ23ရက်နေ့အထိတမိုင်းဝင်ပင်လုံမြို့ရဲ့ကြောက်တိုင်ကွင်းမှာမြန်မာနိုင်ငံလုံးက NLD ပါတီဝင်တွေကနေ82နှစ်မြောက်ပြည်ထောင်စုနှင့်အခမ်းအနားကျင်းပရခြင်းနဲ့ပတ်သက်ပြီးပင်လုံမြို့ပြည်ထောင်စုနှင့်အခမ်းအနားကျင်းပရေးကော်မတီဝင်တောင်ကြီးမြို့က NLD ပါတီဝင်ဦးအောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒီပင်လုံကိုတကယ်လည်းကျွန်တော်ပြည်ထောင်စုရဲ့စတင်ပေါက်ဖွားရာဒေသဖြစ်တဲ့အတွက်ဒီ NLD ကနေမှလူငယ်တွေဟိုဟွာဒီမှာစုံစည်းပြီးတော့လေဒီတော့ခံတိုင်းအနာတွေရောအကုန်လုံးပေါ့နော်အလုံးစစ်စစ်ချင်းကြီးကြီးနဲ့စစ်စစ်ကြီးကြီးနဲ့အဲ့လိုပူပေါင်းပါဝင်လို့ရအောင်ဆိုတဲ့ပုံစံနဲ့အဲ့လိုရဖြစ်တာပ
ါပင်လုံဒေသခံလူငယ်စိုက်စုကတော့အခမ်းအနားတွေကြီးကြီးမားမားလုပ်နေတာထက်အနာကပ်မှန်စစ်မှန်နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်လှုပ်တင်လှုပ်ထိုက်တာကိုလက်ရှိအာဏာရနေတဲ့အစိုးရကနေပြီးတော့လက်တွေ့အကောင့်ထဲပေါ်သွားဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ဒီနေ့ဒီနေ့မြတ်ကိုအလုံးကရင်တိုက်အားတိုက်အလေးထားပြီးတော့ဒီလိုအခမ်းအနားတွေလုပ်တယ်လို့ပဲပေါ့နော်ကျွန်တော်တို့ဒီတိုင်းဒါကောင်းဆောင်တွေဒီပို့ချောင်းဆန်းနဲ့ဖဆဖလာအစိုးရအဖွဲ့တို့ရှိထားခဲ့တဲ့ဂတိကဝတ်တွေအကောင့်ထဲမှာပေါ်နိုင်သေးတဲ့ကိစ္စတွေအများကြီးရှိသေးတယ်ဆိုတဲ့ပုံမှာလည်းအခုလိုပဲပေါ့နော်အားလားသူတို့ကနေပြီးတော့ဥဆောင်တာပဲဖြစ်ဖြစ်ဒီဒေတာမှာဥမာစာကြည့်တိုက်တွေပဲဖြစ်ဖြစ်ဥမာဒီအမတ်တရဟိုထင်ကြံခဲ့မဲ့အများအကျိုးပြုနိုင်မဲ့တခုခုပေါ့နော်လှုပ်ဆောင်နိုင်ခဲ့မယ်ဆိုရင်ပို့ပြီးတော့လည်းအကျိုးရှိမယ်လို့ကျွန်တော်တို့မြင်ပါတယ်
တိုင်းနာလူငယ်များအရေးလှုပ်ရှားနေတဲ့ကချင်လူငယ်ခေါင်းဆောင်မှမိုင်းမိုင်ကတော့ပင်လုံစိတ်တက်နဲ့ပြည်ထောင်စုတည်ဆောက်ရေးအကောင့်ထဲပေါ်ဖို့အတွက်လက်ရှိအာဏာရနေတဲ့ပါတီအစိုးရမှသဘောထားပြေဝဖို့လိုအပ်ကြောင်းပြောဆိုလိုက်ပါတယ
်ကျမတို့ဒီပင်လုံမြို့မှာတိုင်းနာလူငယ်ညီနာခံလုံးမဲ့အပေါ်မှာကျမတို့ကန့်ကွက်ခဲ့တာကိုလည်းကျမတို့အမြဲတမ်းအမှတ်ရနေတာဖြစ်တယ်ပင်လုံစိတ်တက်ဆိုတဲ့စိတ်ခံစားမှုကတိုင်းနာလူငယ်တိုင်းမှာရှိပြီမယ်အဲဒီဟာကိုအကောင့်ထဲပေါ်ဖို့ကတော့လက်ရှိမှာအာဏာရှိနေတဲ့အစိုးရပုံမှာရောလက်ရှိမှာအာဏာရနေတဲ့ပါတီအပေါ်မှာပဲစိတ်သဘောထားပြေဝဖို့လိုအပ်တယ်
အခုနှစ်ပင်လုံမြို့82နှစ်ပြည့်ပြည်ထောင်စုနှင့်အခမ်းအနားကိုရှမ်းပြည်နယ်အစိုးရကဖေဖော်ဝါရီလ12ရက်နေ့မနက်ပိုင်းကကျင်းပခဲ့ပြီးမြန်မာတိုင်းနိုင်ငံလုံးက NLD ပါတီဝင်လူငယ်တွေကတော့ဖေဖော်ဝါရီလ17ရက်နေ့ညနေပိုင်းကရှမ်းရိုးရာခေါပုတ်ထောင်းပြိုင်ပွဲ12ရက်နေ့ညနေပိုင်းကတိုင်းရင်းသားရိုးရာအကပ္ပရိဒအခမ်းအနားနဲ့23ရက်နေ့မနက်ပိုင်းကဗိုလ်ချုပ်အောင်ဆန်းမွေးနေ့အဆရှိအခမ်းအနားတွေပြုလုပ်ခဲ့ကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေမြန်မာအစိုးရနဲ့တပ်နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။မြောက်ဦးမြို့မှာပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လူတော်ကဖက်စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။
တော်ရရှိလို့အခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဒါကတော့တရင်သတင်းလွာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VOE ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ Syria မှာအရတားတွေကိုဓာတုလက်နဲ့အသက်တမျိုးနဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂစုံစမ်းရေးမှုတွေစုံစမ်းနေကြပါတယ်။ Syria နိုင်ငံ Idlib က Saraqab မြို့ကလေးနဲ့အရှေ့ပိုင်း Ghouta ဘက်ကဒူမားမြို့တွေမှာ Chlorine တန်းငွေအစိပ်ပါတယ်လို့ဆွဆွဲကြတဲ့ဘုံတွေကျဲချခဲ့တဲ့အကြောင်းသတင်းတွေအများပြားရတာမို့ကော်မရှင်ကလည်းအခုစုံစမ်းစစ်ဆေးနေပြီလို့ဆီးရီးယားဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ဥက္ကဋ္ဌပေါ်လိုဘနဲရိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုပါတယ်။အပြစ်ကင်းတဲ့အရတားတွေကိုချင်းချောက်ဖို့အတွက်ဆီးရီးယားအာဏာရှင်ကကလိုရင်းအစိတ်တန်းငွေကိုတုံးနေတယ်ဆိုတဲ့ဆွဆွဲချက်တွေဆက်ပြီးတွေ့နေရတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကတိတ်ကိုစိတ်ပြက်ရကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nauert ရဲ့ February 5ရက်နေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရုရှားဟာသူ့မဟာမိတ်ဆီးရီးယားဘက်ကဓာတုလက်နက်တုံးဆက်မှုအလုံးကိုရပ်ဆိုင်းစေဖို့အတွက်2023ခုနှစ်မှာအာမခံပေးခဲ့တဲ့အချိန်ကစပြီးဆီးရီးယားကဓာတုလက်နက်တန်းခံစားရသူတွေအတွက်ရုရှားမှာလုံးဝတာဝန်ရှိတယ်လို့ဓာတုလက်နက်တုံးဆွဲသူတွေ ထိုက်တဲ့နယ်ပြစ်တံချက်ခံမှုကနေကင်းလွတ်ခွင့်မရရှိဖို့အတွက်နိုင်ငံတကာမိတ်ဆွေများအဖွဲ့ဖွဲ့စည်းဆိုင်ရာဂျန်ဂျရီလာအစည်းအဝေးပြီးမှာအမေရိကန်နိုင်ငံသားဝန်ကြီးရက်စ်တယ်လာဆန်ကပြောကြားခဲ့ပါတယ်။ဒါပေမဲ့ရုရှားဟာသူ့ဂရိကူအတိုင်းလုံဆောင်မှုမရှိဘူးလို့မစ်နျူယော့ကပြောပါတယ်။ အခုလိုဂရိတီမဲ့အစားရုရှားဟာဆီးရီးယားကိုဓာတ်ရုပ်လက်နက်တွေဆက်ပြီးသုံးဆွဲနေတာအတွက်တာဝန်ခံတာဝန်ယူမှုမရှိအောင်အကာအကွယ်ပါပေးနေတယ်လို့ဆိုပါတယ်။ဆီးရီးယားအာဏာရှင်ရဲ့လုပ်ရက်တွေကိုစုံစမ်းဖို့အတွက်ရုရှားအစိုးရရဲ့အပြစ်အဝပူးပေါင်းမှုနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ် 233ကိုချပြီး GIM ကိုကျွမ်းကျင်သူတွေပါဝင်တဲ့တရားလွတ်လပ်တဲ့ပူးတွဲစုံစမ်းရေးအဖွဲ့တစ်ဖွဲ့ကို 2015 မှာထူထောင်ခဲ့တာပါ။ GIM ရဲ့လုတ်ပိုင်ခွင့်ဟာ2016နိုဝင်ဘာလတည်းမှာတက်တန်းကုံဆုံးခဲ့တာဖြစ်ပြီးတက်တန်းတိုးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရောဆီးရီးယားမှာဓာတ်ရုပ်လက်နက်သုံးဆွဲရေးအတွက်တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူမယ်နောက်ထပ်ဆုံးဖြတ်ချက်ကိုပါရုရှားကနေဗီဒိုအာဏာသုံးပြီးပယ်ချခဲ့တာပါ။ဆီးရီးယားမှာဓာတ်ရုပ်လက်နက်သုံးဆွဲမှုရှိတယ်ဆိုတာကိုအတည် မလုံနိုင်သေးပါဘူးစီးရီးယားမှာဓာတ်ရုလက်နဲ့တုံးဆက်မှုအဆုံးသတ်စေဖို့အတွက်ကြိုးပမ်းမှုကိုအစကပြန်ပြီးဆက်ရအောင်ရုရှားကလှုပ်ဆောင်နေတာဟာတကယ့်ကိုစိတ်မကောင်းစရာဖြစ်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့အမေရိကန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးနီကီဟေလီကမကြာသေးခင်ကပဲပြောကြားခဲ့ပါတယ်။ဒါအပြင်အာနာရှင်အဆက်ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအမှန်တရားကိုသိရအောင်ကျွန်ုပ်တို့ရဲ့ကြိုးပမ်းမှုကိုဘယ်တော့မှရပ်ပြန်မှာမဟုတ်ကြောင်းနဲ့ဒီအမှန်တရားကိုသိလာပြီးနိုင်ငံတကာအတိုင်းဝိုင်းကနေအရေးယူဆောင်ရွက်လာမှာဖြစ်တဲ့အပြင်ဆီးရီးယားကအပြစ်ကင်းစင်တဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေဒီဓာတ်ရုလက်နက်တံကိုကြောက်စရာဆိုးဆိုးဝါးဝါးခံစားနေရတာတွေအဆုံးသတ်စေဖို့အတွက်အရေးတကြီးလိုအပ်နေတာမို့ဆီးရီးယားပြည်သူတွေအတွက်အခုလိုလှုပ်ဆောင်နေတာဖြစ်ကြောင်းတန်မတ်ကြီးဟင်လီကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သောရချင်တို့အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါလိမ့်ခင်ဗျာ VOA American တန်းကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းနိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တောက်ကြနေမယ့်ခင်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းကိုတနင်္လာနေ့ဝင်ပစ်တယ်လို့ဆွဆွဲခံထားရသူအသက်16နှစ်အရွယ်လူငယ်ကိုဂျာဇာဘီနီကခနာဒါတရားရုံးတင်ပြီးအာမခံမပေးဘဲချုပ်နှောင်ထားဖို့အမိန့်ချလိုက်ပါတယ်။ဂျိုတင်ဂျန်စီပြီးလူသားမှုဆိုင်ရာဆွဲချက်18ခုနဲ့ဆွဆွဲခံထားရတဲ့နီကိုလတ်ခရုစ်ကိုလက်တွေကိုခါမတန်ကျိုးနဲ့ချီထားပြီးလေမော်ရောင်ထောင်ဝက်စုံနဲ့ဖလော်ရီဒါပြည်နယ်ကတရားရုံးတစ်ခုမှာတွေ့ခဲ့ကြရပါတယ်။နောက်ထပ်တရားရုံးစစ်ဆေးမှုတွေကိုစုံစမ်းနေချိန်တွင်ခရုစ်ကိုဆက်ပြီးဖမ်းဆီးထားဖို့အစိုးရရှိနေတွေကဖျောက်ထားတာကိုသူ့ရဲ့ရှင်တွေကငင်းချက်ထုတ်လျှောက်ထားတာမရှိခဲ့ပါဘူး။အမေရိကန်နိုင်ငံကကျောင်းတွေမှာစိတ်ကျန်းမာရေးနဲ့ပတ်သက်တဲ့ခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အဓိကဦးစားပေးလို့ဆောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကဂရီပေးပြောဆိုပေမဲ့ဖလော်ရီဒါပြည်နယ်ကကျောင်းမှာလူများပြားသေဆုံးရတဲ့တနက်နဲ့ပြစ်ခတ်မှုနောက်ဆုံးဖြစ်ရတဲ့ဆက်ဆက်ပြီးတနက်ကင်ဆောင်ခွင့်ကိုထိန်းချုပ်ဖို့တစုံတရာထုတ်ပြောခဲ့တာနဲ့ပတ်သက်လို့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးစူးစမ်းနေသူတွေစိတ်ပြက်လက်ပြက်ဖြစ်ကြပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့မြန်မာနိုင်ငံအနေနဲ့အစီအစဉ်ဖြစ်နေပြီးတဖြည်းဖြည်းချင်းပြန်လက်ခံသွားမယ်လို့မြန်မာပြည်ရဲ့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကဘင်္ဂလားဒေ့ရှ်သမ္မတကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ယူတာဘီဆုံးဖြတ်ချက်ပြတ်သားတဲ့ဒေါက်ဆန်းစုကြည်မှာလူပိုင်ခွင့်နဲ့ပတ်သက်ပြီးအကန့်အသတ်တွေရှိနေတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်တွေဖော်ယူကော်မတီရဲ့အကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆူရကီစာတီရထိုင်းကပြောလိုက်ပါရတယ်။တမတော်ရေးရော်တွေမှာဒေါက်ဆန်းစုကြည်အနေနဲ့ထိန်းချုပ်ခွင့်မရှိသလိုဒေသတွင်းဖြစ်ပေါ်တဲ့ပဋိပက္ခတွေတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလူပိုင်ခွင့်မရှိတဲ့အတွက်ဘာမိတ်မှပေးလို့မရဘူးလို့စာတီရထိုင်းကပြောပါရခင်ဗျာ။
ထိတိုင်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမူကမတ်စုမြတ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25လောက်ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်နိုင်ငံတကာကတောတာစင်ကြတဲ့တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆက်မဝေးပါခင်ဗျာ
This program has come to you from the Voice of America, Washington.